Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ26ရက်တနင်္ဂနွေနေ့ည9:30အထိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမအနံလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညပတ်သတင်းတွေကိုနားလောင်တဲ့အတူကြီးညာပေးသွားမှာပါစီးရီးယားတပ်တွေအနေနဲ့အမိမြေလုံခြုံရေးကိုအကာအကွယ်ပေးသွားမှာဖြစ်တယ်လို့သမရဘရှာအယ်အာဆက်ကပြောဆိုလိုက်တာဂျပန်နိုင်ငံတိုကျိုမြို့လူနေရပ်ကွက်တစ်ခုပေါ်ကိုလေယာဉ်ငယ်တစ်ချီးပြတ်ကျတာကြောင့်လူသုံးသေဆုံးသွားတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နားလပိုင
်ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါမှာတော့ American သမ္မတဘာရက်အိုဘားမားရဲ့ပထမဦးဆုံးဂျင်ကန်ညာခီးစဉ်ဂျင်သူအနေနဲ့မအောင်လာရောက်တဲ့ American သမ္မတတဦးဖြစ်ဂုဏ်ယူဝမ်းမြောက်တယ်လို့ပြောဆိုလိုက်ပါတယ
်။ I am proud to be the first American president to come to Kenya. And of course I'm the first Kenyan American to be president of the United States.
So I want to say to you ခုတွင်ပတ်ရဲ့အမြမဒီမိုကရေစီရေးရအစီအစဉ်မှာတော့စစ်ပွဲပြည်ပခါတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေနေရရေးပြန်နိုင်ရေးနဲ့ပတ်သက်လို့ TBBC အမှုဆောင်ရင်ကြားရေးနဲ့တွေ့ဆုံဆွေးနွေးသုံးသပ်ထားတာကိုလည်းနားဆင်ရဖို့ရှိပါတယ်။ဒုတိယနိုင်ဝိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းတဝါကြီးနားဆင်ရဖို့ရှိပါတယ်ရှင်။အခုလို့သတင်းဆောင်ပါအဲ့ဒီမတိုင်ခင်မှာတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကကြီးညာပေးကြပါအောင်ရှင်။
ကညာနိုင်ငံဟာအခက်အခဲတွေရင်ဆိုင်နေရတဲ့ကြားပဲဒီချိန်တွေကနေကြော်လွန်အောင်ကြိုးပမ်းနေတဲ့လမ်းစုံအနေထားမှာရောက်နေပြီလို့သမ္မတဘရက်အိုဘားမားကပြောပါရယ်အရှေ့အာဖရိကနိုင်ငံတွေရဲ့အနာဂတ်နဲ့ပတ်သက်လို့ဆွေးနွေးကြတဲ့ညီလာခံကိုတက်ရောက်ဖို့သူ့ဖခင်ရဲ့နိုင်ငံကညာမြို့တော်နိုင်ရိုဘီကိုသမ္မတအိုဘားမားနှစ်ရက်ကြာခီးတောင်းရောက်နေတာဖြစ်ပါတယ်1963ခုနှစ်ဗြိတိရှ်ကိုလိုနီအဖြစ်ကနေလွတ်မြောက်ခဲ့ပြီးတဲ့နောက်တပါတီစနစ်ကိုဖျက်သိမ်းနိုင်ခဲ့တာ2009ခုနှစ်အတွင်းတိုင်းရင်းသားနဲ့လူမျိုးစုအရေးလာပေါင်းတော်ကြာဖြစ်ပွားခဲ့တဲ့ပြည်ပခါတွေကိုပြည်လည်မှုရရှိအောင်ကင်တွယ်နိုင်ခဲ့တဲ့ကညာနိုင်ငံရဲ့တိုးတက်မှုအပေါ်သမ္မတအိုဘားမားကကြီးကြီးပြောဆိုခဲ့ပါတယ်။အတိတ်ကဖြစ်ခဲ့တဲ့အမုန်းတရားတွေပေါ်အခြေခံစုပ်ကိုင်မထားခဲ့ပဲပိုးပြီးလှပတဲ့သမိုင်းကိုကညာလူထုကရွေးချယ်ခဲ့တယ်လို့လည်းသမ္မတကပြောပါတယ်။ခိုင်မာပြီးပွင့်လင်းမြင်သာမှုရှိတဲ့အစိုးရကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အနာဂတ်ငြိမ်းချမ်းရေးနဲ့တည်မြဲရေးတို့အတွက်အမှန်ကန်တဲ့ရွေးချယ်မှုရှိဖို့စရာတွေဟာကညာနိုင်ငံရဲ့အနာဂတ်မှာအောင်မြင်ဖို့လိုအပ်တဲ့အဓိကအကြောင်းအရာတွေဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။ဒါ့အပြင်လက်စားမှုကိုတိုက်ဖျက်ရမှာဖြစ်ပြီးအမျိုးသမီးတွေပေါ်ဒုတိယဒန်ဇာနိုင်ငံသားတွေအနေနဲ့ခွဲခြားဆက်ဆံမယ်ဆိုရင်ကညာအနေနဲ့အနာဂတ်မှာအောင်မြင်မှုရမှာမဟုတ်ဘူးလို့လည်းသမ္မတကသတိပေးပြောဆိုပါတယ်။ဒီကနေ့အနောက်ပိုင်းမှာတော့သမ္မတဥပမဟာအီသီယိုးပီးယားနိုင်ငံအဒစ်အပါပါမျိုးတော်ကိုအမေရိကန်သမ္မတတယောက်အနေနဲ့ပထမဦးဆုံးအကြိမ်သွားရောက်မှာဖြစ်ပါတယ်ခင်ဗျာ
။တပုံတွေကိုနိုင်နေပြီဒီငိမ့်အေချမ်းမှုရရှိအောင်ဆောင်ရွက်နေချိန်မှာပဲစီးရီးယားတပ်တွေအနေနဲ့ဒေတာတချို့ကိုလက်လွတ်ဆုံးရှုံးခဲ့တယ်လို့စီးရီးယားသမ္မတဘရှာအယ်အာဆတ်ကတနင်္ဂနွေနေ့မှာရုံမြင့်တန်ကြားကနေပြောဆိုခဲ့ပါတယ်။နိုင်ငံပြိုကွဲမှုဖြစ်အောင်အရေးပါတဲ့ဒေတာတွေကိုစီးရီးယားလက်နက်ကိုင်တပ်တွေကထိန်းချုပ်ထားမှာဖြစ်တယ်လို့လည်းသူကဆိုပါတယ်။စီးရီးယားအာရဗ်တပ်တွေမှာလက်မြောက်အရှုံးပေးမှုဆိုတာမရှိသလိုပြိုကွဲမှာလည်းမဟုတ်ဘူးလို့လည်းသူကပြောပါတယ်။ဒါပေမဲ့လည်းတိုက်ပွဲတွေအတွင်းသေဆုံးမှုတွေတပ်ပြေးတွေများလာတာကြောင့်တပ်ဖွဲ့ဝင်အင်အားရကျဆင်းလာတာကိုတော့ Mr. Assad ကအတိအမှတ်ပြုတ်ခဲ့ပါတယ်။စီးရီးယားနိုင်ငံတောင်ပိုင်းနယ်စပ်နဲ့အနောက်မြောက်ဒေသ Elbit ကနေစီးရီးယားတပ်တွေအတော်များများဆုတ်ခွာခဲ့ကြရပြီး IS စစ်သွေးကြွားတွေဟာအခုအခါမှာရှေးဟောင်းမြို့တော် Paul Myra ကိုတိမ့်ပိုက်ထားတာပါ။စီးရီးယားမြို့တော် Damascus ကနေထုတ်လွှင့်ခဲ့တဲ့ဒီရုပ်မြင်သံကြားမိန့်ခွန်းမှာသမ္မတ Assad ကဒေသတိုင်းမှာတပ်ဖွဲ့ဝင်တွေရှိမနေနိုင်ပေမဲ့လည်းအမိမြေကိုကာကွယ်သွားမှာဖြစ်တယ်လို့ပြောပါရတယ်။2017ခုနှစ်ကအစိုးရကိုဆန့်ကျင်ဆန္ဒပြမှုတွေကနေပြည်ရင်းစစ်ဖြစ်လာပြီးတဲ့နောက်စီးရီးယားနိုင်ငံကတိုက်ပွဲတွေအတွင်းသေဆုံးသူအနည်းဆုံး300,000လောက်ရှိခဲ့ပြီးဆက်သတန်းကျော်ဟာနိုင်ငံတွင်းမှာပဲဘေးကင်းရာမှာရွှေ့ပြောင်းနေထိုင်ကြရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါရတယ်။ဒါဟာကမ္ဘာကြီးဒီကနေ့ရင်ဆိုင်နေရတဲ့အခက်အခဲဆုံးပြဿနာတစ်ရပ်လည်းဖြစ်ပါရဲ့ရှင်။
တူရကီနိုင်ငံတောင်ပိုင်းကခဒေသမှာစနေနေ့နှောင်းပိုင်းကကာဗွန်ပေါက်ခဲ့တာကြောင့်တူရကီတပ်ဖွဲ့ဝင်2ဦးသေဆုံးသွားပြီး4ဦးဒဏ်ရာရသွားပါတယ်။မနေ့ကအစောပိုင်းတုန်းကတော့တူရကီတိုက်လေယာဉ်တွေဟာစီးရီးယားနိုင်ငံက IS စစ်သည်ကြွားတွေရဲ့စခန်းတွေနဲ့အီရတ်နိုင်ငံမြောက်ပိုင်းကတရားမဝင်ခတ်အလုသမားပါတီ PKK တပုံအဖွဲ့ရဲ့နေရာတွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တာပါ။တူရကီရဲတပ်ဖွဲ့ကလည်းနိုင်ငံတော်အကြမ်းဖက်သမားတွေလို့တန်တရာရှိသူခတ်လူမျိုးတွေယာနဲ့ချီကိုဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းဟာလုံခြုံတဲ့နေမြေတစ်ခုဖြစ်ဖို့အတွက်အခုလိုစစ်ဆင်ရေးစတင်လာလို့တူရကီအာဏာပိုင်တွေကပြောပါတယ်အချိန်လိုအပ်သလောက်ဒီစစ်ဆင်ရေးကိုဆက်လုပ်သွားမှာကိုဘယ်သူမှတန်တရာဖြစ်စရာမလိုကြောင်းနဲ့တူရကီနိုင်ငံကိုဥပဒေကင်းမဲ့တဲ့နိုင်ငံဖြစ်ရောက်အောင်လုပ်တာကိုလက်သက်ခံမှာမဟုတ်ဘူးလို့တူရကီဝန်ကြီးချုပ်အာမက်ဒါဗူဒါဂလူကစနေနေ့တုန်းကပြောပါတယ်2013ခုနှစ်ကတူရကီနဲ့ရရှိခဲ့တဲ့အပြစ်ရဲ့ရေးသဘောတူညီမှုဟာပြတ်ပြဲသွားပြီလို့ PKK ဘက်ကလည်းစနေနေ့ကထုတ်ပြန်ပါတယ်။တူရကီလေယာဉ်တွေရဲ့လေကြောင်းတိုက်ခိုက်မှုအပြီးမှာသူတို့ရဲ့သဘောထားကိုအခုလိုထုတ်ပြန်တာပါ။ ဒါပေမဲ့လေကြောင်းတိုက်ခိုက်မှုလုပ်တာဟာအခုပတ်အစောပိုင်းအတွင်းတူရကီရဲတပ်ဖွဲ့ဝင်2ဦးကို PKK တွေကတပ်ပစ်ခဲ့တာကြောင့်ဖြစ်တယ်လို့တူရကီဘက်ကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ။
ကင်မရွန်နိုင်ငံမြောက်ပိုင်းကဘာတစ်ခုမှအသေးခံပုံးခွဲတိုက်ခိုက်မှုကြောင့်လူပေါင်း20ထက်မနည်းသေဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါရယ်။စနေနေ့ကဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုဟာမာရူအာမြို့ထဲမှာ3ရက်အတွင်းတတိယအကြိမ်မြောက်တိုက်ခိုက်တာလည်းဖြစ်ပါရယ်။ပုတ်ထူးနေတုန်းကလည်းလူနေရက်ွက်ထဲကလူစီကားတဲ့ဈေးတစ်ခုထဲမှာအမျိုးသမီးတစ်ယောက်နဲ့တရောင်းစားရောင်ဆောင်ထားတဲ့အသက်9နှစ်အရွယ်ကလေးမလေးတို့ကပုံးခွဲတိုက်ခိုက်ခဲ့တာကြောင့်လူ20ထက်မနည်းသေဆုံးပြီးတော့84ဦးထက်မနည်းလည်းဒဏ်ရာရသွားတယ်လို့ကင်မရွန်ရုပ်သံသတင်းကိုကိုးကားပြီးပြင်သစ်သတင်းဌာန AFP ကပြောပါရယ်။ဒီပုံးခွဲတိုက်ခိုက်မှုအတွက်ဘယ်သူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးမရှိသေးပါဘူး။ဒါပေမဲ့လည်းဒီပုံးခွဲတိုက်ခိုက်မှုရဲ့လက်သက်ဟာနိုင်ဂျီးရီးယားကဘိုကိုဟာရမ်စစ်သွေးကြွတွေဖြစ်မယ်လို့အာဏာပိုင်တွေဘက်ကတန်လျာရှိနေပါရယ်။ကင်မရွန်စစ်သက်ဟာဘိုကိုဟာရမ်တွေနဲ့မကြာခဏဆိုသလိုတိုက်ပွဲဖြစ်ပွားလေရှိတာပါ။တဟာလည်းအကြံဖက်အုပ်စုတွေကိုတိုက်ဖို့လူမျိုးပေါင်းစုံနဲ့စစ်တပ်ကိုဖွဲ့စည်းထားတာကြောင့်လည်းတစ်စိတ်တစ်ပိုင်းပါဝင်ပါရယ်။
ဒီအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီနေ့ဦးနေညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။တမရိုကာကွယ်ရေးဦးစီးချုပ်ပိုချိုမူကြီးမင်းအောင်လှိုင်ဟာသူ့ရဲ့အိန္ဒိယနိုင်ငံ6ရက်ကြာခီးစဉ်ကိုဒီကနေ့စတင်လိုက်ပြီးနှစ်နိုင်ငံကြားလူညွေးရေးကိစ္စရပ်တွေကိုဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။အိန္ဒိယနဲ့မြန်မာနယ်စပ်မှာလှုပ်ရှားနေတဲ့လက်နက်ကိုင်သဘုံဖွဲ့တွေကိုနှင်းနှင်းရေးစစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေအရှိန်မြင့်တင်သွားဖို့နဲ့ပတ်သက်ပြီးဒီခီးစဉ်အတွင်းဆွေးနွေးမှာဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ပေါ်ကြမူကြီးမင်းအောင်လှိုင်ဟာအိန္ဒိယကာကွယ်ရေးဝန်ကြီးမနိုဟာပါရီကာနဲ့လည်းတွေ့ဆုံမှာဖြစ်ပြီးမြန်မာနိုင်ငံကိုလက်နက်တင်ဖို့ရောင်းချရေးကိစ္စရပ်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တယ်လို့အိန္ဒိယစစ်ဘက်ကလာတဲ့သတင်းတွေကိုကူကပ်ပြီးတော့ဖော်ပြထားပါတယ်။ဒါ့အပြင်စစ်ဘက်ဆိုင်ရာအစအဦးတွေကိုလည်းပေါ်ကြမူကြီးလှိုင်လန့်ကြည့်ရှုမဲ့အပြင်ဗုဒ္ဓဂါယာကိုလည်းတွားရောက်လက်ပတ်မယ်လို့ထောက်လိုင်းရက်ကွက်ကထွက်ပေါ်လာတဲ့သတင်းတွေကိုကူကပ်ပြီးတော့ဖော်ပြပါတယ်။လွန်ခဲ့တဲ့ကာလတွေအတွင်းအိန္ဒိယနိုင်ငံဟာအစစ်မြေရေဒါနဲ့ဆိုနာစနစ်တွေကိုမြန်မာရေတပ်အတွက်ရောင်းချခဲ့ပူးပါတယ်။မကြသေးခင်တုန်းကလည်းအိန္ဒိယနိုင်ငံနယူးဒေလီမှာကျင်းပတဲ့အိန္ဒိယမြန်မာပူးရဲညှိနှိုင်းရေးတိုင်ပင်ရေးကော်မရှင် JCC အစည်းအဝေးကိုမြန်မာနိုင်ငံသားရေးဝန်ကြီးဦးမနမောင်လင်းဦးဆောင်တက်ရောက်ခဲ့ပြီးတော့အဲ့ဒီအစည်းအဝေးအတွင်းကာကွယ်ရေးနဲ့နယ်စပ်လုံခြုံရေးကိစ္စရပ်တွေအပါအဝင်တခြားအကြောင်းအရာတွေကိုလည်းဆွေးနွေးခဲ့ပါတယ်။ကီလိုမီတာ6သိန်းကျော်ရှည်လျားတဲ့အိန္ဒိယနဲ့မြန်မာနယ်စပ်မှာအခြေစိုက်ထားတဲ့နာဂသဘုံအဖွဲ့တွေကဇွန်လအတွင်းခြုံခိုတိုက်ခိုက်တာကြောင့်အိန္ဒိယတပ်ဖွဲ့ဝင်18ဦးသေဆုံးခဲ့ပြီးမှအိန္ဒိယနဲ့မြန်မာကြားလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအခုလိုအရှိန်တိုးမြင့်လာတာဖြစ်ပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံရဲ့ဂျာဗာကျွန်းမှာတနင်္ဂနွေနေ့ကပင်လယ်ရေအောက်ငလင်ကြီးတခုလောက်ခတ်သွားပါရယ်အသေးအပြောက်အပြက်စီစီရင်တော့ထွက်လာတာမရှိသလိုဆူနာမီသတိပေးချက်ထုတ်ပြန်တာမျိုးလည်းမရှိပါဘူးအင်အား6အဆင့်ရှိတဲ့ငလင်းဟာဂျာဗာကျွန်းအရှေ့ပိုင်းကကရာဂျန်တမ်ဘာခရီဂျိုမြို့ကနေတောင်ဖက်50မိုင်အကွာမြေအောက်38မိုင်အနက်ကိုဗဟိုပြုလောက်ခတ်သွားတာလို့အမေရိကန်ဘူမိဗေဒစူဆန်လေးလာရေးဌာနကပြောပါရယ်ပစိဖိတ်သမုဒ္ဒရာထဲမှာ Ring of Fire မီကွင်းလို့ခေါ်စမှတ်ပြုတဲ့နေရာပေါ်မှာတည်ရှိတဲ့အတွက်အင်ဒိုနီးရှားနိုင်ငံဟာငလင်းဘေးဒဏ်ကိုမကြာခဏခံရလေးရှိတာပါ2004ခုနှစ်တုန်းကလည်းအေယာမဆူနာမီငလင်းတန်းကြောင့်နိုင်ငံပေါင်းတဒါဇင်ကျော်ကလူပေါင်း 23,000 ကျော်သေဆုံးခဲ့ရပါတယ်အများစုကတော့အင်ဒိုနီးရှားအခီဒေတာခန့်တွေဖြစ်ပါရယ်ရှင်
ဂျပန်နိုင်ငံတိုကျိုမြို့လူနေထိုင်ရာရပ်ကွက်အတွင်းအသေးစားလေယာဉ်တစ်စီးဒီကနေ့မှပြတ်ကျသွားတဲ့အတွက်လူ3ဦးထက်မနည်းသေဆုံးသွားတယ်လို့ဂျပန်အာဏာပိုင်တွေကပြောပါရယ်လေယာဉ်မှုခီးသည်2ဦးနဲ့လူနေရပ်ကွက်အတွင်းမှာနေထိုင်သူအမျိုးသမီးသေဆုံးခဲ့ပြီးတခြားခီးသည်3ဦးကိုတော့အပျက်စီးတွေကြားထဲကနေကယ်တင်နိုင်ခဲ့ပါရယ်အဲဒီနောက်ဒဏ်ရာရခဲ့တဲ့ခီးသည်3ဦးနဲ့လူနေရပ်ကွက်အတွင်းက2ဦးကိုဆေးရုံကိုပို့ဆောင်ပေးခဲ့ပါရယ်လေရင်ပြတ်ကျသွားတဲ့အတွက်မီးလောင်ကျွမ်းနေတဲ့ပစ္စည်းပိုင်းခြားတွေကြားမှာလေရင်အမိပိုင်းဟာပြောင်းပြန်လန်းနေတာကိုတွေ့ရပြီးတခြားမီးလောင်ကျွမ်းတဲ့အိမ်တွေနဲ့ကားတွေကိုအပေါ်ကြီးကနေရိုက်ကူးထားတဲ့ဗီဒီယိုတွေထဲမှာတွေ့ရပါတယ်။ဒီလေရင်စတင်ပြန်တန်းလာတဲ့ချိုဖူလေစိတ်ကနေတိတ်မွေးတဲ့နေရာမှာလေရင်ပြတ်ကျခဲ့တာဖြစ်တယ်လို့ဂျပန်သတင်းမီဒီယာတွေမှာတော့ဖော်ပြကြပြီးလေရင်ဘားကြောင့်ပြတ်ကျတယ်ဆိုတာကိုတော့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နေပါတယ်။အခုပြတ်ကျခဲ့တဲ့လေမြန်ဟာ2004ခုနှစ်အော်တိုဘာလရုံးကလည်းမတော်တဆမှုဖြစ်ပွားခဲ့ဘူးပါတယ်ဂျပန်နိုင်ငံမြောက်ပိုင်းဆပ်ပိုရိုလေစိတ်ကနေပြန်တက်ဖို့ပြုလုပ်စဉ်မှာလေရင်ပြင်းလန်းအလွန်ကကွေးမြင်တဲ့ကိုပြတ်ကျသွားခဲ့တာလို့တည်ယူပို့ဆောင်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်အဲဒီလိုပြတ်ကျစဉ်တုန်းကတော့အသေးပြောက်မရှိခဲ့ပဲလေရင်ကိုပြန်လည်ပြုပြင်သုံးဆပြီးတဲ့နောက်9လကျော်အကြာမှာအခုလိုပြတ်ကျခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတရုတ်လေကြောင်းလိုင်းတစ်ခုကလေယာဉ်တစ်စီးပေါ်မှာခီးတဲ့တယောက်ကမီးရှို့ဖို့ကြိုးစားမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒါပေမဲ့လေယာဉ်အမှုထံတွေကသူ့ကိုဖမ်းချုပ်ပြီးထိန်းသိမ်းလိုက်နိုင်တယ်လို့လေကြောင်းပြန်တမ်းရေးအာဏာပိုင်တွေကပြောပါရယ်။ဒါဟာတရုတ်လေယာဉ်ပေါ်မှာအန္တရာယ်ကြီးတဲ့နောက်ဆုံးမတော်တဆမှုလည်းဖြစ်ပါရယ်။တိုက်စိုးမျိုးကနေဟောင်ကောင်နီးကဂွန်ဂျိုးမျိုးကိုပြန်တမ်းမဲ့ရှန်ဇန်လေကြောင်းလိုင်းလေယာဉ်ပေါ်မှာမနက်တနားဝန်းကျင်လောက်ကအခုလိုမီးရှို့ဖို့ကြိုးပမ်းမှုဖြစ်ပွားခဲ့တာလို့တရုတ်လေကြောင်းပြန်တမ်းရေးအာဏာပိုင်တွေကပြောပါရယ်။စုံစမ်းစစ်ဆေးမှုတွေလုပ်နေပေမဲ့လည်းအသေးစိတ်ထုတ်ပြောတာမျိုးတော့မရှိသေးပါဘူး။သတင်းဌာနအင်တာနက်စာမျက်နှာတွေမှာဖော်ပြထားတဲ့သဘုံထဲမှာတော့တပိုင်းတစမီးလောင်ထားတဲ့ခီးတဲ့ထိုင်ခုံနဲ့အရေးပေါ်ထွက်ပေါက်တကားမဲနေတာကိုတွေ့ရပါရယ်။ခီးတဲ့95ရောက်နဲ့လေယာဉ်အမှုထမ်းတွေကိုပေးလို့ရရွှေ့ပြောင်းပေးလိုက်ရပြီးလူနှစ်ယောက်တန်ရရသွားတယ်လို့ဆိုပါရယ်။လေယာဉ်ကိုလည်းကွန်ဂျိုးလေးစိတ်ကိုအရေးပေါ်ဆင်းသက်ခဲ့ရတာပါတရုတ်ပြည်ရင်းလေကြောင်းလိုင်းတွေမှာမိချစ်အရက်ပြန်အပါဝင်မီးလောင်စေတဲ့အရေးတွေတည်ယူခွင့်မပြုပါဘူးဒါဟာတိုက်ဂျိုးလေးစိတ်ရဲ့လုံခြုံရေးစစ်ဆေးမှုအကြီးအကျယ်အားနှစ်ချက်ရှိနေတာကိုဖော်ပြလိုက်တာလည်းဖြစ်ပါတယ် Direct from Washington The
Voice of America The VOA တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့ American သမ္မတ Barack Obama ရဲ့ကညာခရီးစဉ်ဆောင်ပါကိုနားဆင်ရဖို့ရှိပါတယ်။ American သမ္မတ Barack Obama ရဲ့ပထမဦးဆုံးအကြိမ်ကနယာနိုင်ငံခရီးစဉ်အတွင်းကြမ်းတမ်းလာတဲ့အတိတ်ကဖြစ်ရပ်တွေကနေသင်ခန်းစာယူပြီးတိုင်းပြည်ကိုတိုးတက်အောင်လုပ်ဖို့တိုက်တွန်းသွားပါတယ်။ Ethiopia နိုင်ငံကိုခရီးမဆက်ခင်ကညာနိုင်ငံမှာနောက်ဆုံးနေ့အဖြစ် Nairobi မြို့တော်မှာလူထုကိုမိန့်ခွန်းပြောကြားရမှာကညာနိုင်ငံတိုးတက်ပြောင်းလဲရရေးမှာရင်ဆိုင်ရတဲ့စိန်ခေါ်မှုတွေကိုကြော်လွှားဖို့လိုအပ်နေတာကိုလည်းသမ္မတဘာရက်အိုဘားမားကပြောကြားသွားခဲ့ပါတယ်။အပြည့်အစုံကိုတော့ရိုက်တာသတင်းဆောင်ပါ့ကိုအခြေခံပြီးနန်းလောင်ကပြောပြပေးမှာပါရှင်
။ American သမ္မတဘာရက်အိုဘားမားရဲ့ကင်ညာနိုင်ငံခီးစင်ဟာကွယ်လွန်သွားပြီဖြစ်တဲ့ဖခင်ဖြစ်သူရဲ့ဇာတိမျိုးကိုသွားတဲ့ခီးစင်တစ်ခုဖြစ်နေတာမကAmerican သမ္မတတူပထမဆုံးအကြိမ်သွားရောက်တဲ့ခီးစင်လည်းဖြစ်ပါတယ်။တွေ့တာအရပါဆက်နွယ်နေတဲ့ကင်ညာနိုင်ငံကိုသမိုင်းဝင်ခီးစဉ်အဖြစ်ခြေချနိုင်တဲ့အတွက်ဂုဏ်ယူမိတဲ့အကြောင်းကိုလည်းပရိတ်သတ်ထောင်းနဲ့ချီတက်ရောက်လာတဲ့နိုင်ရိုဘီမြို့တော်ကအာကစားကူညီချက်မှာသမ္မတအိုဘားမားကပြောကြားခဲ့တာ
ပါ I am proud to be the first American president to come
ကင်ညာနိုင်ငံကိုပထမဆုံးလာတဲ့အမေရိကန်သမ္မတတူဖြစ်နေဝမ်းမြောက်ဂုဏ်ယူမိပါတယ်ပထမဆုံးအမေရိကန်သမ္မတဖြစ်လာတဲ့ကင်ညာနယ်ပေါ်အမေရိကန်နိုင်ငံသားတူဆိုတာလည်းပြောနေစရာတော့မလိုတော့ပါဘူ
းစနေနေ့မှာတော့သမ္မတအိုဘားမားဟာကင်ညာသမ္မတဦးဟရူကင်ညာတာနဲ့တွေ့ဆုံပြီးလုံခြုံရေးစီးပွားရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တာပါအမေရိကန်ပြည်ထောင်စုအနေနဲ့ကင်ညာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အထူးကအဟံ့အကြားတစ်ခုဖြစ်နေတဲ့လုံခြုံရေးအတွက်ကူညီဖို့အကြမ်းဖက်ဝါဒတိုက်ဖျက်ရေးတင်နန်းတွေနဲ့ငွေကြေးအကူအညီတွေပေးအပ်ဖို့ကိုလည်းကမ်းလှမ်းခဲ့ပါတယ်2013ခုနှစ်ကနိုင်ရိုဘီမြို့တော်မှာရှိတဲ့ဂုံတိုက်တစ်ခုကိုအကြမ်းဖက်သမားတွေစီးနင်းတိုက်ခိုက်မှုနဲ့ဧပြီလထဲမှာတုန်းကနိုင်ငံအရှေ့မြောက်ဘက်မှာရှိတဲ့တပ်ကတော်တစ်ခုကိုတိုက်ခိုက်မှုတွေကြောင့်လူရာကနန်းအထိအသေးဆုံးခဲ့တဲ့အတွက်လဲတိုင်းပြည်ရဲ့ခီးသွွားလုပ်ငန်းမှာအဟအကြာတွေကြုံခဲ့ရတာပါ1980ပြည်လွန်နှစ်တွေတုန်းကကင်ညာနိုင်ငံကိုတာမန်အလဲပတ်ခီးစဉ်အဖြစ်လာခဲ့ခြင်းကလည်းမတူပဲပြောင်းလဲလာတဲ့အခြေအနေတွေကိုလည်းသမ္မတအိုဘားမားကပရိတ်သတ်ကိုပြောကြားသွားပါတယ်တချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုအနေနဲ့ကင်ညာကိုမိတ်ဖက်တူလို့ဆက်ဆံသွားမယ်အကြောင်းကတိပြုပြောကြားခဲ့တယ်လို့ကင်ညာနိုင်ငံရှေ့ဆက်မဲ့ခရီးမှာလူငယ်တွေရဲ့အရေးပါတဲ့အခန်းကဏ္ဍကိုလည်းအခုလိုဆက်ပြောပါရစေ
။ So I want to say particularly to the young people here today Kenya's on the move.
ဒီနေ့ကလေးတွေကိုပြောချင်တာကကင်ညာနိုင်ငံဟာပြောင်းလဲနေတယ်လို့အာဖရိကကလည်းပြောင်းလဲနေပါတယ်။အထက်ကရိပ်မဲတွေကိုအလင်းရောင်တွေနဲ့အစားထိုးဖို့ဒီနေ့လူငယ်တွေမှာကြီးမားတဲ့တောင်းရှိပါတယ်။ဒီနေ့ခေတ်ကမှချိတ်ဆက်လာနေတဲ့ကမ္ဘာလောကကြီးရဲ့တယောက်နဲ့တယောက်အပြန်အလှန်ကြည့်ဖို့လိုပါတယ်ကျွန်တော်တို့အားလုံးဟာလူသားဆိုတဲ့မျိုးနွယ်စုတစ်ခုတည်းကဆင်းသက်လာတယ်ဆိုတာကိုလည်းမြင်တတ်ကြဖို့လိုပါတယ
်တယောက်လာတဲ့ပရိသတ်ထဲမှာကျောင်းသူကျောင်းသားတွေလည်းပါဝင်ပါတယ်ကင်ညာနိုင်ငံဟာမတူညီတဲ့မျိုးနွယ်စုတွေနဲ့တည်ထောင်ထားတဲ့နိုင်ငံဖြစ်တဲ့အတွက်အခက်အခဲတွေမကြာခဏရင်ဆိုင်ရလေးရှိပါတယ်အကြမ်းဖက်မှုတွေကြောင့်အသက်ဆုံးရှုံးသွားရတဲ့သူတွေအတွက်ကိုလည်းသူကအခုလိုပြောပါတယ်
Kenya holds within it all that diversity and with the diversity
that's so shown here ပြည်မဲ့ကင်ညာနိုင်ငံသားတွေကိုအမှတ်ရဂုဏ်ပြုပါတယ်ကင်ညာနိုင်ငံဟာလမ်းဆောင်လမ်းကွာကိုရောက်နေပါတယ်စိတ်မချမ်းမြေ့စရာအတိတ်တွေရှိခဲ့သလိုရှေ့မှာလည်းအလားအလာကောင်းနေတဲ့အဖြစ်ရှိနေပါတယ
်ကင်ညာနိုင်ငံဟာစီးပွားရေးအရအမြန်ဆုံးတိုးတက်လာနေတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်လူငယ်တွေရဲ့အခန်းကဏ္ဍကသိက္ခိုလ်အရေးပါတဲ့အကြောင်းကို Mr. Obama ကထပ်လောင်းပြောဆိုသွားပါတယ်ဒီကနေ့တနင်္ဂနွေနေ့မှာတော့ Mr. Obama ဟာ Ethiopia ကိုသမိုင်းဝင်ခီးစဉ်အဖြစ်ရောက်လာပါပြီ။ပထမဆုံးအကြိမ် American သမ္မတတူရဲ့ခီးစဉ်အဖြစ်တနင်္ဂနွေနေ့မှာသမ္မတ Obama ခီးဆက်ခဲ့တဲ့ Ethiopia နိုင်ငံမြို့တော် Addis Ababa မှာတော့လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပါရယ်။ Obama ဟာ Ethiopia ဝန်ကြီးချုပ် Helen Marian Desilgan နဲ့လည်းအကြမ်းဖက်မှုကိစ္စကိုအဓိကထားဆွေးနွေးကြတာပါ။ El Shabab အကြမ်းဖက်သမားတွေရဲ့တံကိုခုခံနိုင်တဲ့ Ethiopia ရဲ့လုံခြုံရေးအစီအမံကြောင့် American တို့နဲ့လုံခြုံရေးမဟာမိတ်ဖြစ်စေရုံသာမကနှစ်နိုင်ငံဆက်ဆံရေးတွေရှေ့ဆက်တိုးဖို့လည်းရှိပါတယ်။ဒါပေမဲ့လည်း Ethiopia ရဲ့လုံခြုံရေးအစီအမံတွေဟာသူ့နိုင်ငံသားတွေရဲ့ပြည်သူလွတ်လပ်ခွင့်တွေနဲ့တခါတလေလူအခွင့်အရေးတွေကိုပေးဆက်ပြီးမှရယူထားတာဆိုပြီးဝေဖန်မှုတွေလည်းရှိနေပါတယ်ရှင်။
မနက်ငယ်နာဂတ်တွေအရေးကြီးတဲ့အထိုးအကူတစ်ခုဖြစ်လာနိုင်တယ်လို့မျှော်လင့်နေကြတဲ့ရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းနဲ့ကြာမှာတော့လေဒါပေမဲ့ရွေးကောက်ပွဲတွေအပြီးသမရနေရအတွက်ရွေးချယ်ရမှာ2008ဖွဲ့စည်းပုံအရ NLD ဥက္ကဋ္ဌဒေါင်ဆန်းစုကြည်ရွေးချယ်ခံပိုင်ခွင့်မရှိတယ်လို့လက်ရှိသမရဦးသိန်းစိန်ကလည်းနောက်တစ်ကြိမ်တက်တန်းအတွက်ယတိပြက်ပြောမထားသေးပါဘူးဒေါင်ဆန်းစုကြည်ရောဦးသိန်းစိန်ပါသမရမဖြစ်ကြဘူးဆိုရင်နောက်တက်မဲ့အစိုးရကိုဘယ်သူဦးဆောင်နိုင်မဲ့အလားအလာများရှိနေပါသလဲဘယ်လိုကောင်းဆောင်မျိုးပေါ်ထွက်လာဖို့မျှော်လင့်ကြပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုင်းရိုက်လီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ်1-2923-2555လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါ။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ။
ငါနဲ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါရရှင်။အခုတော့မြမဒီမိုကရေစီအရေးဆွေးနွေးခန့်အစီအစဉ်လက်ပါ။ထိုင်းမြန်မာနယ်စပ်မှာတန်းနဲ့ချီရှိနေတဲ့ဒုက္ခတွေနေရက်ပြန်နိုင်ဖို့ပြင်ဆင်ထားပေမဲ့လက်ရှိမှာတော့ပြင်မဲ့သူတွေအတွက်လုံခြုံရေးနဲ့ရေရှည်ရက်တည်နိုင်ဖို့အတွက်အာမခံချက်မရှိသေးဘူးလို့မြမဒုက္ခတွေများအရေးဆောင်ရွက်ပေးနေတဲ့ TBBC အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Sally Thompson ကပြောပါတယ်။စစ်ပွဲပြပခတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခတွေအများစုအနေနဲ့သူတို့နေရက်တွေမှာစစ်တပ်တွေရှိနေသေးတဲ့အပေါ်အဓိကစိုးရိမ်နေကြတယ်လို့လည်းဆိုပါတယ်။ဒုက္ခတွေနေရက်ရေးပြန်နိုင်ရေးအတွက်ပတ်သက်လို့ TBBC အမှုဆောင်ညွှန်ကြားရေးမှူး Sally Thompson ကိုကိုတောင်ညွန့်ဦးကမေးမြန်းပြီးအခုတစ်ပတ်မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာနားဆင်ရမှာပါရှင်။
ကုလိုချိန်ပေးတဲ့အတွက်မစ်ဆယ်လီကိုကျေးဇူးတင်ပါတယ်။မစ်ဆယ်လီကဒီမြန်မာဒုက္ခတွေအတွက်လှုပ်လှုပ်ခဲ့တာကြာပြီးအခုမြန်မာနိုင်ငံကလည်းပြောင်းလဲနေပြီးတော့ညီညာရေးဖြစ်စဉ်တွေကလည်းဖြစ်နေပြီဆိုတော့မြန်မာဒုက္ခတွေအတွက်တိုးတက်မှုတွေကိုအခုတွေ့နေရပြီလား
။ Firstly thank you very much for having me in today. I think we
have ကျွန်မလည်းအခုလိုမျိုးတွေးဆောင်ရတာကိုကျေးဇူးတင်ပါတယ်ရှင်။ကျမအထင်တော့ရွေးကောက်ပွဲကျင်းပပြီးတဲ့နောက်ပိုင်းကာလအပြစ်ခတ်ရက်စဲရေးသဘောတူညီချက်တွေချုပ်ခဲ့တဲ့ကာလလွန်ခဲ့တဲ့2နှစ်3နှစ်လောက်ကဖြစ်ခဲ့တဲ့အခြေအနေနဲ့ရှင်းပြီးတော့ပြောရပါမယ်။ဒုက္ခတွေတွေစနစ်တကျပြန်နိုင်မယ့်အနေတစ်နေ့ကိုကျမတို့ကမျှော်လင့်ပြီးတော့ပြင်ဆင်နေတာပါ။ဒါမဲ့လည်းအခုအခြေအနေကဒုက္ခတွေတွေစနစ်တကျပြန်နိုင်ဖို့အတွက်မြန်မာနိုင်ငံအရှေ့တောင်ပိုင်းကအခြေအနေကမတင်တော်သေးပါဘူး။
So you were based in Thailand for a long time now you're moving
Miss Sally ro yong ga Thai naing ngan ma chi sai kae da cha wa bi aku so lo shin Myanmar naing ngan de ko le yauk ni bi so ro Myanmar naing ngan twin ma longgan sin ni lout de kha ma yo di akhet khe ri sin khaw mu ri ba mya shi ba
So we've opened an office in Yangon
Tomorrow Yangon myo ma yong ngan phwin bi ba bi အဲ့ယုံရဲ့ရည်ရွယ်ချက်ကတော့ပဋိပက္ခနေရာတွေမှာရှိတဲ့လူမှုအတိုင်းအဝိုင်းတွေကိုထိထိရောက်ရောက်အကူအညီပေးနိုင်မှုပါဒီဒုက္ခတွေပြန်လဲထူထောင်နိုင်ပြီးတော့သူတို့နေရက်ကိုတစ်ချိန်ပြန်ရောက်တဲ့အခါမှာအဲ့မှာအဆင်သင့်ဖြစ်အောင်လို့အကူအညီတွေပေးပြီးတော့ဆောင်ရွက်သွားဖို့ပါဒါကြောင့်အခုအချိန်မှာတော့အဲ့ဒုက္ခတွေကိုဘယ်နေရာမှာဘယ်လိုအကောင်းဆုံးအကူအညီပေးနိုင်မလဲဆိုတာကိုကျမတို့နှီးလန်းရှာနေပါတယ်
We're looking at which areas we can best provide support to those communities
At the last time sir you were mainly working
ရင်းနှုံးကတော့ဒီ TBC အနေနဲ့ကကရင်ဒေသအတွက်အဓိကထားလှုပ်ဆောင်တာတွေ့ရပါတယ်ကချင်တို့ရခိုင်တို့ဒီအစရှိတဲ့ခြားဒေသတွေအတွက်ရောဘာတွေလှုပ်ထားတာရှိပါလဲဗျာ
TBC's work is primarily focused on
TBC ရဲ့လှုပ်ဆောင်ချက်တွေကတော့ထိုင်းနိုင်ငံမှာရှိတဲ့ဒုက္ခတွေအတွက်အဓိကထားပြီးတော့လှုပ်ဆောင်တာဖြစ်ပါတယ်ရှင်များသောအားဖြင့်ဒီထိုင်းနိုင်ငံကဒုက္ခတွေကအနီးအနားပြည်နယ်တွေဖြစ်တဲ့ကရင်ပြည်နယ်တို့မွန်ပြည်နယ်တို့ကဆိုတော့ရခိုင်ပြည်နယ်အတွက်တော့ကျမတို့ဘာထောက်ပံ့ပေးတာမျိုးမှမရှိသေးပါဘူး။ဒ လိုပဲဒီကချင်ပြည်နယ်မှာလည်း TBC ကဘာမှလှုပ်ထားပေးတာမရှိသေးပါဘူး။ဒါမဲ့လည်းကချင်ဒုက္ခသည်တွေနဲ့ဒီ IDP စခန်းတွေကကချင်ဒုက္ခသည်တွေကိုကူညီဖို့လုပ်နေတဲ့သူတွေထိုင်းမြန်မာနယ်စပ်ကိုလာပြီးတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုကျမတို့ဘလို့စီမံခန့်ခွဲလဲဆိုတာလာရောက်ပြီးတော့လေ့လာတာရှိပါတယ်။ဒီတော့ဒုက္ခသည်စခန်းတွေထဲမှာလူမှုအတိုင်းဝိုင်းစီမံခန့်ခွဲရေးပုံစံတွေကိုကရင်ဒုက္ခသည်စခန်းတွေကနေပြီးတော့လေ့လာဖလှယ်ယူတဲ့အစီအစဉ်မှာ
management of camps and so the Kachin and the Karen have had some exchange in that.
Do you have any consultation or
ဒုက္ခသည်ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကိုအကြံပြုတာဒါမှမဟုတ်အစိုးရနဲ့ပူးပေါင်းဆောင်ရွက်တာမျိုးတွေရောရှိပါလား
No we don't at the moment in any dialogue
ရှိပါဦးရှင်အခုချိန်အထိကျမတို့အစိုးရအဖွဲ့နဲ့လှုပ်ထားတဲ့ဆွေးနွေးမှုတွေမှာအစိုးရဘက်ကပြောချင်တာကဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်လာဖို့အတွက်အဆင်သင့်မဖြစ်သေးတဲ့အတွက် the border consortium နဲ့လောလောဆယ်အလုပ်လုပ်ဖို့အစီအစဉ်တွေမရှိသေးဘူးလို့ဆိုတာပါ
Now the peace process is going on. How do you see
ခုငင်းငယ်လုပ်ငန်းစဉ်တွေဖြစ်နေတယ်ဆိုတော့မြန်မာဒုက္ခသည်တွေနေရပြန်လာဖို့အတွက်အခုဒီလက်ရှိအခြေအနေတွေကဘယ်လိုရှိလဲဗျ
I think from our observations
of the peace process ပတ်သက်ပြီးတော့ကျမတို့အမြင်ကိုပြောရရင်တော့ဒီဖြစ်စဉ်ကနှေးကွေးနေပြီးတော့အစဉ်ချုံးဝေးမှုမရှိတာမတွေ့ရပါဘူးဒီအချင်းယူနေတဲ့သဘောလည်းတွေ့ရပါတယ်ဟိုကြည့်ရတာကတော့အဓိကအချက်တွေဖြစ်တဲ့တပ်ပိုင်းဆိုင်ရာကိစ္စတွေဖြေရှင်းနိုင်ဖို့တော့ကြာဦးမဲ့ပုံပဲဒီတော့ဒုက္ခသည်တွေပြန်ပို့ဖို့ဆိုရင်စစ်ဖက်ကျင်းဝတ်ဆိုင်ရာကိစ္စတွေစစ်အင်အားတွေကိုပြန်ပြီးတော့ထိန်းချုပ်နိုင်ဖို့စစ်တပ်တွေပြန်ပြီးတော့ရုပ်သိမ်းဖို့ဆိုတာတွေဖြေရှင်းစရာတွေရှိပါတယ်ဒုက္ခသည်တွေကလည်းဒါတွေကိုစောင့်ကြည့်နေတယ်ကျမတို့ဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာသူတို့ဘက်ကပြန်ကျင်တယ်ဒါမဲ့လည်းသူတို့ရွာတွေမှာစစ်သားတွေရှိနေသေးတယ်ဆိုတော့သူတို့အရာကိုလည်းစိုးရိမ်နေကြပါတယ်သူတို့ကနှစ်ပေါင်းများစွာကလေးကမြန်မာစစ်တပ်လက်အကနေပြီးတော့လွတ်ဖို့ပြေးလာကြတဲ့သူတွေပါဒါကြောင့်မလို့တကယ်ကိုအခြေခံကြကြပြောင်းလဲမှုလို့ကျင်းနေကြတာပါအခုလုပ်နေတဲ့ငញ្ញရေးလုပ်ငန်းရှင်တွေပေါ်မှာယုံကြည်နိုင်ဖို့အတွက်သူတို့ရွာတွေကနေပြီးတော့စစ်သားတွေပြန်ပြီးတော့ထွက်သွားပေးဖို့လိုပါတယ
် hoping for troop withdrawals in order for them to feel confidence that the peace process is actually moving forwards
for their concern do you have
သူရဲ့စိုးရိမ်မှုနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂ agency တို့အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးပြစ်တာရောရှိပါလား
in terms of UN the
ဒုက္ခသည်တွေတိုင်းပြည်တွေနေရပြန်နိုင်ဖို့အခြေအနေဝင်းကျင်တွေဖြစ်လာစေရေးနဲ့ပတ်သက်လို့ဒီ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့အဓိကထားပြီးတော့ဆွေးနွေးဖြစ်ပါတယ် UNHCR ကလည်းအခုအခြေအနေမျိုးဟာဒုက္ခသည်တွေအတွက်လုံခြုံစိတ်ချရတဲ့အခြေအနေမျိုးမရှိသေးဘူးဆိုတော့သူတို့သဘောနဲ့သူတို့နေရပြန်ဖို့ကိုလည်းအခုချိန်မှာအားမပေးပါဘူးရှင်ဒုက္ခသည်တွေဒီနေရပြန်နိုင်မဲ့အခြေအနေဖြစ်လာဖို့ဆိုရင်တော့မြန်မာအစိုးရထိုင်းအစိုးရဒါတွေပြင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဗပောင်းစုံကနေပြီးတော့ဆောင်ရွက်ဖို့အစ်စ်နေအများကြီးရှိရဲ့လို့ရေပူရနားလည်ထားကြပါတယ်အပြစ်ခတ်ရစေးရေးသဘောတူညီချက်တွေရှိထားရမယ်ပြီးသွားရင်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ရအောင်မယ်။နောက်ပြီးတော့ဒုက္ခသည်တွေပြန်မဲ့နေရအခြေအနေတွေလည်းစဉ်းစားဆောင်ရွက်ပေးရအောင်မယ်။မြေမြုပ်ဘုံကိစ္စကလည်းရှိသေးတယ်ပြီးတော့မြေမြုပ်ဘုံတွေဘယ်မှာရှိလဲဆိုတာကိုစနစ်တကျနဲ့မြေဘုံဆွဲထားတာလည်းမရှိဘူးဆိုတော့ဒါတွေအားလုံးကဒုက္ခသည်တွေအတွက်ဘေးရန်လုံခြုံရေးကိစ္စရပ်တွေပါ။ဒါကြောင့်မလို့ဒုက္ခသည်တွေနေရမပြန်ခင်မှာဒီကိစ္စရပ်တွေအားလုံးဖြေရှင်းထားပြီးဖို့လိုပါ
တယ်ရှင့်။
ဆိုရပြင် KNU တို့လိုမျိုးတခြားတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေနဲ့ဆွေးနွေးတာတွေရောရှိပါလား
We have had informal discussions
ပြည်ထောင်စုမှာရှိနေတဲ့ဒုက္ခသည်တွေပြန်လာရင်ဘယ်နေရာမှာနေထိုင်မှုသင့်တော်မလဲဆိုတာတွေနောက်ပြီးတော့အဲ့ဒီနေရာတွေနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုစဉ်းစားထားလဲဆိုတာတွေပေါ်မှာအလို့စကားပြောပြတာတွေတော့ရှိပါသေး။ဒုက္ခသည်တွေနေရပြန်ခိုင်းပြီးတော့အိမ်တလုံးပေးထားရုံနဲ့ကိစ္စကပြီးမသွားဘူးလေ။သူတို့ပြန်လာပြီးတော့နေထိုင်မဲ့နေရာမှာလူမှုအတိုင်းဝိုင်းတည်တဲ့ခိုင်မြဲအောင်ဘယ်လိုလုပ်နိုင်မလဲဆိုတာတွေလည်းရှိပါသေး။ဥပမာဆိုရင်ဒီလူမှုရေးဝန်ဆောင်မှုတွေ၊ကျန်းမာရေးဝန်ဆောင်မှုပညာရေးဈေးအသက်မွေးဝမ်းကြောင်းမှုဒီလိုမျိုးအချက်အလက်တွေပြည့်ပြည့်စုံမှအဆင်ပြေပါလိမ့်မယ်။သူတို့အတွက်နေရာနေပေးရုံနဲ့သူတို့အတွက်နေဖို့နေရာပေးရုံနဲ့မလုံလောက်ဖ ೇನೆ သူတို့ရဲ့ဝင်းကျင်ဒေသအနေအထားနဲ့အားလုံးချိတ်ဆက်ပေးထားနိုင်မှုလိုပါရဲ့ရှင
်။for the southeast
Hon about the international donor organization because of
most of ငွေတွေကငွေကြေးထောက်ပံ့နေတဲ့အဖွဲ့အစည်းတွေကအခုဆိုလို့ရှိရင်ညီငယ်လေးလုပ်ငန်းစဉ်တွေကိုအများကြီးကိုထောက်ပံ့ပေးနေတော့ဒုက္ခသည်တွေအတွက်ငွေကြေးထောက်ပံ့တွေကရောဘယ်လိုအခြေအနေရှိပါလဲ
I mean this is a major concern
ဒါအဓိကစိုးရိမ်စရာပေါ့နော်အခုချိန်မှာတော့ American အစိုးရကဒီဒုက္ခသည်တွေကိစ္စကိုအကူအညီပေးပါတယ် ဒါမင်းလေကဘာပေါ်မှာတခြားပြည်ပခါတွေကလည်းရှိနေရဲဆိုတော့ငွေကြေးအကူအညီတွေကရော့ကျသွားတယ်လေ။ဒါကြောင့်ဒီဝန်ဆောင်အကူအညီပေးမှုလုပ်ငန်းတွေလည်းရော့ကျလာတယ်။အခုလိုမျိုးအကူအညီပေးတာတွေရော့ကျသွားတော့ဒုက္ခသည်တွေဘက်ကလည်းသူတို့ကိုမြန်မာပြည်ကိုအတင်းပြန်ခိုင်းနေတယ်လို့မျိုးခံစားမှုတွေဖြစ်လာစေပါတယ်။သူတို့တွေတစ်ချိန်မှာနေရပြန်နိုင်ရမယ်ဆိုတဲ့မျှော်လင့်ချက်ကအရေးကြီးတာပါ။ဒါမဲ့လည်းခုချိန်မှာတော့နိုင်ငံတကာအနေနဲ့သူတို့ဘက်ကဆက်ပြီးတော့မမမမက်ရက်ပေးဖို့လိုပါတယ်။သူတို့တွေနေရပြန်ပြီးတော့ဘဝပြန်ပြီးတော့ထူထောင်နိုင်မှုအခုချိန်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ကအရန်အရေးကြီးနေပါတယ
်။ Yes.In previous the Burmese government
ရင်းနှုံးကဒီအစိုးရကတော့ဒီဒုက္ခသည်စခန်းကဒုက္ခသည်တွေကိုတာမန်ပြည်သူတွေမဟုတ်ဘူးဒီလက်နက်ကင်အဖွဲ့စည်းကပုံကိုယ်တွေဖြစ်တယ်လက်နက်ကင်အဖွဲ့စည်းကမိသားစုဝင်တွေဖြစ်တယ်ဆိုပြီးတော့ဆွဆွဲတာမျိုးရှိပါတယ်အခုလက်ရှိအစိုးရရဲ့အမြင်အရဘယ်လိုရှိပါလဲ
No, I think generally there is
understanding. အကျဉ်းမြင့်နားလည်ထားတာကတော့သူတို့တွေမြန်မာပြည်တွင်းမှာဖြစ်နေတဲ့နှစ်ပေါင်း30ကြာပြည်ပခါတွေကနေပြီးတော့ထွက်ပြေးလာကြတဲ့သူတွေပေါ့။သူတို့ကမြန်မာပြည်မှာရှိနေတုန်းကလည်းသူတို့လူမှုအဖွဲ့ကြီးမှာအရေးပါတဲ့လှုပ်ဆောင်ချက်တွေလုပ်ခဲ့ကြပူတဲ့သူတွေဖြစ်ပါတယ်။ကျန်းမာရေးဝန်ထမ်းနောက်ပြီးတော့ကျောင်းဆရာဆရာမတွေရဲရွာလူကြီးတွေလည်းပါတယ်။သူတို့တွေကသူတို့ရဲ့စွမ်းရည်ကိုဒုက္ခသည်စခန်းတွေကိုပါလာတယ်ဆိုတော့ဒီစခန်းတွေမှာလည်းသူတို့ရဲ့စွမ်းရည်ကိုအသုံးချပြီးတော့တိုးတက်အောင်လုပ်နိုင်ခဲ့တယ်လေ။ဒီတော့မြန်မာပြည်ကိုပြန်သွားတဲ့အခါကျရင်လေသူတို့ထိုင်းနိုင်ငံကရတဲ့ဒီသူတို့ရဲ့စွမ်းရည်ပညာတွေကိုပြန်ပြီးတော့တည်ယူသွားနိုင်မှာပါသူတို့ရဲ့ရဲရွာကိုပြန်ပြီးတော့အကျိုးပြုနိုင်ကြမှာပါကျွန်မထင်တော့သူတို့ပြန်သွားတဲ့အခါကျရင်အကျိုးရှိရှိပြန်ပြီးတော့အသုံးချနိုင်မှုတွေရဲရွာစီမံခန့်ခွဲရေးအုပ်ချုပ်ရေးကိစ္စရပ်တွေမှာအတော်လေးကိုပြင်ဆင်ဆောင်ရွက်ထားတာတွေ့ရပါတယ်
ညီငယ်ကြီးဖြစ်စဉ်ကိုဘယ်လိုမြင်ပါလဲဗျဒုက္ခသည်တွေအတွက်အထောက်အကူဖြစ်ပါရဲ့လား
I think the peace process it will take time.
ကျွန်မအထင်ပြောရရင်တော့ငြိမ်းချမ်းရေးဖြစ်စဉ်ကအချိန်အတော်ယူရအောင်မယ်။ယုံကြည်မှုတည်ဆောက်ရမယ်။နောက်ပြီးတော့ဒီလက်ရှိဖြစ်နေတဲ့ဆွေးနွေးမှုတွေမှာရိုးသားမှုရှိရမယ်။ဒီဖြစ်စဉ်ကအချိန်တော်တော်ကိုယူအောင်ပါပါ။ဒီတော့ကျွန်မတို့အားလုံးရလက်ကောင်းကိုမျှော်လင့်နေပေမဲ့လည်းဆက်ပြီးတော့မဖြစ်သင့်သေးတဲ့အခြေအနေမျိုးမှာနိုင်ငံတကာအတိုင်းဝိုင်းကလည်းဖိအားအရန်မပေးဖို့လိုပါတယ်။ဒီတော့သူတို့ပြန်မယ်မပြန်ဘူးဆိုတာနဲ့ဘယ်တော့ပြန်မလဲဆိုတာကငြိမ်းချမ်းရေးဖြစ်စဉ်ပေါ်မှာမူတည်တယ်လို့ကျွန်မထင်တယ
်။အမေရိကန်ပြည်တော်စုကနေပြီးတော့မြန်မာနိုင်ငံပေါ်မှာပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ချီးကျူးပြောဆိုတာတွေရှိပါတယ်။အဲ့တော့ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ရောဘယ်လိုရှိပါလဲ။တိုးတက်မှုတွေမြင်ရပါပြီလား
။ Well, I think in terms
ကျွန်မထင်ပြောရရင်တော့အခုချိန်မှာတော့တင်းမာမှုတွေရှိလာတယ်လို့ထင်တယ်။ပြုပြင်ပြောင်းလဲမှုတွေစဖြစ်တုန်းကအားလုံးကအကောင်းမြင်ကြတယ်။နောက်ပြီးတော့ပြန်မို့အရေးတွေလည်းအားတက်ကြတယ်။အခုတော့အချင်းကလည်းနည်းနည်းကြာလာပြီးတော့တချို့နေရာတွေမှာကတိုးတက်မှုတွေကလည်းနှေးသွားတယ်။တချို့နေရာတွေမှာဆိုရင်နောက်ကျောင်းတောင်ပြန်လှည့်သွားတယ်။အခုဆိုရင်အရှေ့တောင်ပိုင်းနဲ့အရှမ်းပြည်နယ်တွေမှာပြည်ပခါတွေစဖြစ်နေတာတွေရဲ့အထူးသဖြင့်ကချင်ပြည်နယ်ကအခြေအနေတွေပေါ့နော်။ဒါတွေအားလုံးဒီပြုပြင်ပြောင်းလဲရေးကိုနောက်ကျောင်းပြန်လှည့်မလဲဆိုတာကိုတိုင်းတာတဲ့အရာတွေပဲ။အဲ့တော့ဒုက္ခသည်တွေအတွက်ကဒီအခြေအနေမှာစိုးရိမ်စရာဖြစ်စေပြီးတော့သူတို့ပြန်ဖို့အတွက်တွန်းဆုတ်စေတဲ့အရာတွေပါလူတွေကအနီးကပ်စောင့်ကြည့်နေတာကဒီကချင်ပြည်နယ်မှာဖြစ်နေတဲ့ပြည်ပခါကိုဘယ်လိုရှင်းကြမလဲနေရင်းဖြစ်စဉ်ကဘယ်လိုသွားနေလဲဆွေးနွေးမှုတွေကစစ်တပ်တွေပြန်ရုပ်ဖို့ဖြစ်စေမလားနောက်ပြီးတော့နေရင်းဆွေးနွေးမှုကိုဖြစ်စေမလားဆိုတာတော့ပါအရင်ကအကောင်းမြင်ထားပြီးတော့အရန်တက်ကြွပြီးတဲ့အခါကနေပြီးတော့အခုတော့စိုးရိမ်မှုတွေရှိလာတာလေအခုလူတွေကပို့ပြီးတော့သတိထားလာကြတယ်လူတွေကသတိနဲ့အကောင်းမြင်တယ်ဆိုတဲ့စကားလုံးcautiously optimistic လို့သုံးကြပါမယ်လေ။နှေးကွေးသွားတဲ့အရာတွေရှိတဲ့အတွက်လူတွေကအကောင်းမြင်တာထက်သတိကပိုရှိနေတယ်လို့ကျွန်မထင်တယ်
။ My last question of DF
ကျွန်တော်ရဲ့နောက်ဆုံးကတော့ဒီ Miss Sally ကမြန်မာဒုက္ခသည်တွေရဲ့အနာဂတ်နဲ့ပတ်သက်လို့ပေါ့အကောင်းမြင်မှုရှိပါ
I think we must always have optimism and
ကျွန်တော်တို့မျှော်လင့်ချက်နဲ့သတိအမြဲရှိနေရမယ်လို့ကျွန်မထင်ပါတယ်ရှင်။သူတို့လူမှုအတိုင်းအဝိုင်းတွေကိုဒီလူတွေကပြန်ပြီးတော့ထူထောင်ခြင်းကြတာစိတ်ဓာတ်ခိုင်မာကြပါတယ်။အကောင်းဘက်ကိုပြောင်းလဲတာကိုမြင်ခြင်းနဲ့ဒီမိုကရေစီဖြစ်စဉ်တွေဘက်ကိုကူပြောင်းတာကိုလည်းမြင်ကျင်နေကြရတယ်လို့ထင်ပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ
်။မြမအရေးဆွေးနွေးခန်းအစီအစဉ်အပြည့်စုံကိုနားဆင်ခဲ့ရဖြစ်ပါတယ်။အခုဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဝက်အစီအစဉ်မှာတော့ဦးစီသူအောင်မြင့်ရဲ့ပြီးသွင်းသတင်းသုံးသပ်ချက်မြမပီမပေးစာကန္တကဘာတလွားထူးခြားစံပြအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ26ရက်သတင်းခုတင်နေ့ညပိုင်းတောင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့10နာရီအထိအစီအစဉ်တွေကိုတော့ line to meter 24 25 32 53တို့အပြင် line net meter 190တို့ကပါတိုးချဲ့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဘာတလွားသူချဆံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာပါအခုပထမဦးဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်ဆုံးတင်ပြပေးမှာဖြစ်ပါတယ်တရုတ်တွေကိုထောင်ချလိုက်ယုံနဲ့တစ်ခိုးထုတ်တာရက်သွားနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတပတ်ဆွေးနွေးတင်ပြမှာဖြစ်ပါတယ်မအင်ဂျင်နိုင်ရအကူညီတင်ဆက်ထားပါတယ်ရှင
်အခုရပိုင်းပြည်သူတွေကြားတဲ့စိတ်ဝင်စားကြတဲ့သတင်းတစ်ပုဒ်ကတော့သစ်ခိုးထုတ်တယ်ဆိုပြီးဖမ်းဆီးထားတဲ့တရုတ်နိုင်ငံသား150ကျော်ကိုမီဂျီနာတရားရုံးကနေတသက်တကျွန်းလို့အမြင့်ဆုံးပြစ်ဒဏ်တွေချမှတ်လိုက်တဲ့ကိစ္စပါဒီလိုပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်လိုက်တာနဲ့ပတ်သက်ပြီးတရုတ်အစိုးရဘက်ကဝေဖန်ပြောဆိုတာတွေတရုတ်နိုင်ငံသတင်းစာတွေကကန့်ကွက်ရေးသားတာတွေရှိခဲ့ပါတယ်မြန်မာအစိုးရဘက်ကတော့ဒါဟာအစိုးရအနေနဲ့ဝန်ရောက်ဆွဲဖက်လို့ရတဲ့ကိစ္စမျိုးမဟုတ်ဘူးတရားစီရင်မှန်တန်ကသူ့ဘာသာသူလွတ်လပ်လုပ်ကင်ဆောင်ရွက်တဲ့ကိစ္စပဲဆိုပြီးဖြေရှင်းပါတယ်ခုလိုမြန်မာတရားရုံးတစ်ခုကနေတရုတ်နိုင်ငံသားအများပြားကိုနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်တာဟာဘာအဓိပ္ပာယ်ဆောင်ပါသလဲနောက်ထပ်ဘာဆက်ဖြစ်လာနိုင်သလဲမြန်မာအစိုးရနဲ့တရားရုံးရဲ့အရေးယူဆောင်ရွက်မှုဟာမြန်မာစစ်တွေကိုတရုတ်ဘက်ကနှစ်ရှည်လများခိုးထုတ်နေတာတွေရပ်ဆိုင်သွားနိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်တကယ်တဲ့နှစ်စံပိုင်းကမြန်မာတပ်မတော်ဟာနေဆက်မှာတစ်ခိုးထုတ်နေတဲ့အဖွဲ့တွေကိုအရေးယူဖမ်းဆီးနိုင်ဖို့ KIA ကချင်ပြည်လွတ်မြောက်ရေးတပ်ဖွဲ့နေမြေတဲကိုထိုးစစ်ဆင်နွှဲခဲ့ပါတယ်လေကြောင်းပစ်ကူတွေပါတဲ့အဲ့ဒီထိုးစစ်အပြီးတရုတ်နိုင်ငံသား150ကျော်တရုတ်ပြည်ထဲတည်ယူဖို့ပြင်ဆင်ထားတဲ့တစ်လုံးတွေတစ်ထုတ်ရမှာအသုံးပြုတဲ့ယင်ရန်တရားတွေနဲ့စက်ပစ္စည်းကရိယာတွေကိုဖန်ဆီးရမိခဲ့တာဖြစ်ပါတယ်ပြောရရင်နေဆက်တစ်ခိုးထုတ်မှုကိုမြန်မာစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်ဖန်ဆီးမှုတွေလုပ်ခဲ့ပြီးနှစ်ပေါင်းများစွာအတွင်းတစ်ခိုးထုတ်တဲ့တရုတ်နိုင်ငံသားအများအပြားဖန်ဆီးတရားရုံးတင်နိုင်မှုလည်းဖြစ်ခဲ့ပါတယ်တကယ်တော့လက်နက်ကင်တွေကြီးစိုးတဲ့နယ်စပ်ကနေမြန်မာတပ်တွေကိုတရုတ်နိုင်ငံဘက်ထုတ်ယူနေတာအလွန်ကြာမြင့်ခဲ့ပါပြီ1980ကျော်ဗမာပြည်ကွန်မြူနစ်ပါတီဘကပတပ်ဖွဲ့တွေတရုတ်နယ်စပ်မှာခြေကုပ်ယူထားစဉ်ကတည်းကတရုတ်နိုင်ငံဘက်တစ်ထုတ်ယူခဲ့မှုတွေရှိခဲ့ပြီး KIA ထိန်းချုပ်နယ်မြေမှာလည်းအလားတူတစ်ထုတ်ယူမှုတွေရှိခဲ့တာဖြစ်ပါတယ်1989ခုနှစ်ဗမာပြည်ကွန်မြူနစ်ပါတီပြိုလဲပြီးလက်နက်ကင်တိုင်းရင်းသားအဖွဲ့တွေအရင်စစ်အစိုးရနဲ့အပြစ်ခတ်ရက်စဲလိုက်တဲ့အခါနယ်စပ်ကနေတရုတ်ဖက်တစ်ထုတ်လုံးမှုဟာတရားဝင်တပွဲပိုးပြီးညပြလာပါတယ်တရားဝင်တပွဲလို့ပြောရတာကလေလက်နက်ကင်တိုင်းရင်းသားငြိမ်းချမ်းရေးအဖွဲ့တွေဟာအစိုးရစီကတစ်ခုတ်ခွင့်ပါမစ်တစ်ဆောင်နှစ်ဆောင်တောင်းယူအဲ့ဒီပါမစ်တွေကိုအကြောင်းပြပြီးသူတို့ထိန်းချုပ်ရာဒေသတွေကနေတစ်အကြီးအကျယ်ထုတ်ခဲ့ကြလို့ဖြစ်ပါတယ
်လက်နက်ကင်တိုင်းရင်းသားတွေအနေနဲ့အဲ့ဒီချိန်ကသူတို့ပိုင်နေမြေတွေကနေတစ်ထုတ်ယူခဲ့တာဟာတစ်ထုတ်ယူတယ်လို့သာပြောရတကယ်တကယ်လက်တွေ့မှာတော့တစ်တော်ကိုလက်ညှိုးထိုးရောင်းစားတာမျိုးလောက်ပဲဖြစ်ပါတယ်လက်နက်ကင်အဖွဲ့ခေါင်းဆောင်တွေဟာသူတို့နဲ့မိသားစုဝင်တွေစစ်ထုတ်ခွင့်ပါမစ်ရယူတရုတ်တထေးတွေကိုပါမစ်လက်လွှဲရောင်းစားလိုက်တာပါတရုတ်ဘက်ကကုမ္ပဏီတွေကသူ့ဘာသာသူလမ်းဖောက်သူ့လုပ်သားတွေနဲ့သူ့ဘာသာသူစစ်ထုတ်နေဆက်ရောက်မှသက်ဆိုင်ရာလက်နက်ကင်အဖွဲ့ကိုအခွန်ဆောင်ပြီးတရုတ်နိုင်ငံနဲ့စစ်ထုတ်ယူသွားတာပါနောက်ပိုင်းတရုတ်ဘက်ကိုစစ်ထုတ်ယူတာတွေဟာလက်နက်ကင်တိုင်းသားတွေထိန်းချုပ်ထားတဲ့နေမြေကစစ်တွေမကတော့ပါဘူးအစိုးရထိန်းချုပ်ထားတဲ့နေမြေကစစ်တွေပါလက်နက်ကင်အဖွဲ့နေမြေတွေဖြတ်ပြီးတရုတ်ပြည်ဘက်ခိုးထုတ်မှုလုပ်တာမျိုးရှိခဲ့ပါတယ်ဒီလိုနီးနဲ့မြန်မာနိုင်ငံရဲ့ခေါင်မိုးလို့တင်စားခေါ်ဝေါ်ကြတဲ့ကချင်ပြည်နယ်နဲ့စကိုင်းတိုင်းကမိုးသစ်တော်တွေပြတ်သုံးခြင်းမကပြတ်သုံးပြီးရေကြီးတာရာသီဥတုပူနွေးတာလို့တဘာဝဖောက်ပြန်တဲ့ပြဿနာတွေကြုံလာရတဲ့အထိပါပဲ
အခုလိုမြန်မာအသက်တွေတရုတ်ဖက်စီးမရှိကမ်းမရှိခိုးထုတ်နိုင်တာဟာမြန်မာနိုင်ငံတွင်းမှာပြည်တွင်းစစ်ဖြစ်ပွားနေတာရဲ့အာဂတိလိုက်စားမှုကြီးမားတာရဲ့တရုတ်နိုင်ငံဘက်ကလည်းမြန်မာအစိုးရဖြစ်စီလက်နက်ကင်တွေစီကဖြစ်စီဘသူစီကမစိုးတရားဝင်သဘောတစ်နဲ့တယံဇာတာတွေထုတ်ယူနိုင်တယ်ဆိုပြီး policy ချမှတ်ထားလို့ဖြစ်ပါတယ်။လက်နက်ကင်တပ်ဖွဲ့ကောင်းဆောင်တွေကလည်းသူတို့တပ်ဖွဲ့ရန်ပုံငွေနဲ့ကိုကျိုးစီးပွားအတွက်တရုတ်ဖက်တစ်ထုတ်ကြပါတယ်။မြန်မာအစိုးရထိန်းချုပ်ရာနေမြေကခရိုနီကုမ္ပဏီတွေနဲ့အာဂတိလိုက်စားတဲ့အရာရှိတွေကလည်းကိုကျိုးစီးပွားအတွက်တစ်ခိုးထုတ်ကြတာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်2012ခုနှစ်မှာတမရဦးသိန်းစိန်အစိုးရအဖွဲ့အစ်တက်လာတဲ့အခါတစ်ထုတ်လုတ်တင်ပို့မှုနဲ့ပတ်သက်တဲ့ policy တချို့ပြောင်းလဲလာပါတယ်။ပြီးခဲ့တဲ့နှစ်ကစပြပကိုတစ်အလုံးလိုက်တင်ပို့မှုရပ်ဆိုင်းလိုက်ပါတယ်။ဒါပေမဲ့နေဆက်ကနေတရုတ်ဖက်တစ်ခိုးထုတ်နေတာတွေကိုတော့တားဆီးနိုင်ခြင်းမရှိခဲ့ပါဘူး။နောက်ပိုင်းအစိုးရနဲ့18နှစ်ကြာအပြစ်ရထားတဲ့ KIA တပ်ဖွဲ့နဲ့တိုက်ပွဲတွေပြန်ဖြစ်ပါတယ်။အခြားတစ်ဖက်မှာတော့အစိုးရဟာနှစ်ပေါင်းကြာရှည်ဖြစ်ပွားနေတဲ့ပြည်ရင်းစစ်ရစဲပြီးငြိမ်းချမ်းရေးရအောင်ဆွေးနွေးပွဲတွေလုပ်ပါတယ်။ဒါပေမဲ့လည်းတိုက်ပွဲတွေပြန်ဖြစ်ခဲ့လို့အစိုးရအပေါ်အယုံကြည်မရှိတဲ့ KIA တပ်ဖွဲ့နဲ့တော့အပြစ်အခက်ရစဲရေးမလုပ်နိုင်ခဲ့ပါဘူး။ဒီအခါမှာအစိုးရဘက်က KIA ပေါ်ထားတဲ့သဘောထားဟာတစ်ဖက်ကငြိမ်းချမ်းရေးအတွက်စကားပြောပြီးအခြားတစ်ဖက်ကတော့လက်နက်ကိုင်တပ်ဖွဲ့တစ်ဖွဲ့ရပ်တည်ရမှာအလွန်အရေးကြီးတဲ့ဗန္နာရီရေတောက်မြစ်ဖြတ်တောက်ဖို့စ조사လာခြင်းပဲဖြစ်ပါတယ်။အဲ့ဒီစီမံကိန်းမှာဖားကန်ဘက်ကကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေကိုတူဖော်ထုတ်လုပ်ခွင့်တားမြစ်တာတစ်ထုတ်ယူမှုတွေကိုအရေးယူတာစတာတွေပါဝင်ပါတယ်။အခုနောက်ဆုံးဖြစ်စဉ်ကတော့ KIA ထိန်းချုပ်နယ်မြေထဲမှာတစ်ထုတ်လုပ်ငန်းလုတ်ကင်နေတဲ့ယာနဲ့ချီတဲ့တရုတ်တွေကိုဖမ်းဆီးအရေးယူပြခဲ့တာဖြစ်ပါတယ
်။အသေးချာပြန်ဆန်းစစ်ကြည့်ရင်တော့နေဆက်ကနေတရုတ်ဘက်အစ်စ်မောင်ကိုခိုးထုတ်တဲ့လုပ်ငန်းဟာတိုင်းပြည်အတွက်နည်းနည်းလေးမှအကျိုးမဖြစ်ထွန်းစေပါဘူး။တိခိုးထုတ်ရကနေရတဲ့ငွေကိုအသုံးပြုပြီးပြည်တွင်းစစ်ပို့ပြီးရှေကြစေသလိုအစိုးရဘက်မှရောလက်နက်ကင်တိုင်းသားတွေဘက်မှပါကိုကျိုးစည်းဝါးတွေကြောင့်အကျင့်ပြက်မှုကိုပဲဖြစ်ပွားစေပါတယ်။ပို့ပြီးဆိုးတဲ့အချက်ကတော့ဖစ်အလွန်ကျွံထုတ်ယူမှုကြောင့်တစ်တောပြုံးနှိမ့်မှုကိုဖြစ်စေပြီးတဘာဝပတ်ဝန်းကျင်ဆိုးဆိုးရွားရွားထိခိုက်ကြံရစ်တာမျိုးပါ။ဒါကြောင့်လက်ရှိတရုတ်နိုင်ငံသားတွေကိုဖစ်ခိုးထုတ်မှုနဲ့တရားရုံးကပြစ်ဒဏ်စီရင်ပြီးတဲ့နောက်သိမကြခင်ပဲသမရကလူငင်းချမ်းသာခွင့်နဲ့ပြန်လဲလွှဲပြောင်းပေးလိုက်တာမျိုးမလုပ်သင့်ပါဘူး။နေဆက်ကတရုတ်ကုမ္ပဏီတွေမြမမြေတွေကစစ်တွေအလွန်ကျွံမှောင်ခိုထုတ်ယူနေတဲ့လို့ရရုံနဲ့ပပျောက်သွားဖို့အာမခံချက်တစုံတရာရမှသာနိုင်ငံချစ်ကြည်ရေးကိုရှေးရှုပြီးပြည်တန်ချခံရတဲ့တရုတ်နိုင်ငံသားတွေကိုပြန်လဲလွှဲပြောင်းပေးရသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဥစီသူအောင်မြင့်ရဲ့ပြီးသွင်းတဲ့တင်သုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်မှပေးစာကန္တာကို VOA ဝိုင်းတော်သားတွေနဲ့အတူမအေးတန်နာကျော်ကတင်ဆက်ထားပါတယ်။နားဆင်ကြည့်အောင်ပါရှင်။
ပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOE အစီအစဉ်တွေကိုအမြဲမပြတ်နားဆင်အားပေးလာကြတဲ့သောရရှင်တွေရေးလာတဲ့အစီအစဉ်နဲ့ပတ်သက်တဲ့အစားတချို့ကိုပြောပြချင်ပါတယ်ရှင်။ English EDM စာအုပ်ဆိုပြီးနံပါတ်1ရေးလာတဲ့သောရရှင်ကတော့ခွန်တန်းဦးပါတဲ့ရှမ်းပြည်နယ်တောင်ပိုင်းဟိုပိုးမြို့မှာနေထိုင်ပါတယ်သူကအန်တီဒေါ်လာလာတန်ရဲ့အင်္ဂလိပ် EDM အစီအစဉ်ကိုအရန်ကိုကြိုက်နှစ်တယ်လို့ကိုရိုင်းလေးလာနိုင်အောင်လို့ EDM စာအုပ်လေးလိုချင်ပါတယ်ဆိုပြီးတော့သူရဲ့လိပ်စာကိုရေးပေးလာပါတယ်ဟုတ်ကဲ့ပါရှင်ကျမတို့ VOE ကအစီအစဉ်ကိုနားဆင်အားပေးတယ်ဆိုလို့ဂျေဇုတင်ကြောင်းမဲ့အရင်ဦးဆုံးပြောချင်ပါတယ် EDM တင်ကန်းစာအနေနဲ့တော့ကျမတို့စာအုပ်မထုတ်ဝေပါဘူးရှင်လုံးဝမထုတ်ဝေတာတော့မဟုတ်ပါဘူးနော်တခါတော့ကတော့ထုတ်ဝေပါတယ်လောလောဆယ်တော့ထုတ်ဖို့အစီအစဉ်မရှိသေးပါဘူးဒါမဲ့လေဒီသင်ကန်းစာကိုစိတ်ဝင်စားတဲ့သောရရှင်တွေအနေနဲ့ဒီအစီအစဉ်ကိုစာသားရောအသံဖိုင်ရောအလွယ်တကူရယူနိုင်အောင်လို့ကျမတို့ကအစီအစဉ်ပေးထားတာပါကျမတို့ VOE မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာ voenews.com/bemi ဆိုတဲ့လိပ်စာကိုတွားလိုက်ရင်တော့အဖွင့်စာမျက်နှာနေရာကိုရောက်တာနဲ့ VOE မြန်မာဆိုရရဲ့အောက်ခေါင်းစဉ်မှာအင်္ဂလိပ်စာဆိုတာမြင်ရပါလိမ့်မယ်အဲ့အင်္ဂလိပ်စာဆိုတဲ့အကွက်ကိုတွားနှိပ်လိုက်တာနဲ့ EDM အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုတွေ့ရပါလိမ့်မယ်ရှင်။အဲ့ဒီမှာစာသားနဲ့လည်းအပြည့်အစုံဖတ်လို့ရပါတယ်။
စာရွက်ထုတ်ထားဖို့အဆင်ပြေရင်လည်းစာရွက်ထုတ်ပြီးတော့တင်ထားလို့ရတာပါအတန်ဖိုင်လည်းတင်ထားပေးတာမလို့သင်ခန်းစာကိုပြန်ပြီးတော့နားဆင်နိုင်ပါတယ်အဆင်ပြေပါစေလို့ဆုတောင်းပေးပါတယ်ရှင်နောက်ထပ်သောရရှင်တစ်ယောက်ကလည်းအလွန်ကြိုက်တဲ့အစီအစဉ်မှာကျေးဇူးတင်ပါတယ်ရှင်နဲ့ခီးသွားတဲ့နေ့စဉ်သုံးအင်္ဂလိပ်စာကိုလေ့လာခြင်းလို့ရေဒီယိုကလည်းနားထောင်လေ့လာဖို့ပါတယ်တဲ့အီးမေးလ်နဲ့ပို့ရင်တော့ပို့ပြီးတော့အဆင်ပြေမယ်ထင်ပါတယ်ဆိုပြီးတော့ရေးလာပါတယ်ဟုတ်ကဲ့ဒီသောရရှင်ကလည်းအင်္ဂလိပ်စာသင်ခန်းစာကိုရည်ညွှန်းပြီးတော့ပြောတယ်လို့ယူဆပါတယ်နော်ကျမတို့ viewer ကအင်္ဂလိပ်စာသင်ခန်းစာနှစ်မျိုးထုတ်လွှင့်ပေးနေတာမှာအန်တီဒေါ်လာလာတန်းရဲ့ American Indian အသုံးလို့များအင်္ဂလိပ်စာသင်ခန်းစာနဲ့ရုပ်မြင်သံကြားအစီအစဉ်တက်သက်ဆိုရင်တော့ဒီမချင်းမော်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တို့ပါဝင်ပါတယ် American Indian အသုံးလို့များကတော့ဒီရုပ်ရောအတန်ရောဟိုအတန်နဲ့ဆိုရင်ရေဒီယိုကလွှင့်ပါတယ်ရုပ်နဲ့ဆိုရင်လည်းဒီရုပ်မြင်သံကြားမှာတစ်ပတ်တစ်ခါလွှင့်ပေးနေတာပါမချင်းမော်ရဲ့အင်္ဂလိပ်စာအစီအစဉ်ကတော့ရုပ်မြင်သံကြားကနေပဲလွှင့်တာဖြစ်ပြီးတော့ Internet ပေါ်မှာပြန်ပြီးတော့ကြည့်လို့ရပါတယ်ကျမတို့ VOA Internet စာမျက်နှာမှာရောပြီးတော့ YouTube Facebook စာမျက်နှာတို့မှာလည်းဒီအစီအစဉ်ကိုပြန်ပြီးတော့ကြည့်ရှုလို့ရပါတယ်ရှင်အပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကျမတို့ VOE ကိုစာရေးလာကြတဲ့သောရရှင်ရဲ့စာရေးထဲမှာတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရေးကိုလည်းလက်ခံရရှိတာပါ။အဲ့ဒီထဲကမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုအခုဖော်ပြပေးကြပါမယ်။ဒီသောရရှင်ကရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရေးလာရင်းနဲ့အစိုးရဆိုတာဘာလဲဆိုပြီးတော့မေးခွန်းထုတ်လာတာပါ
။လေးလာကြည့်မိသလောက်တင်ပြရရင်ပြည်သူတွေဟာမဲစင်းတွေထုတ်ပြန်တာကိုတော့မှသွားမကြည့်ကြတယ်လို့ပါခြင်းပါမပါခြင်းနေမဲပီလေဘာမှထူလာမှာမဟုတ်ပါဘူးဆိုပြီးတော့ပြောတဲ့သူတွေအစိုးရကသူတို့လှုပ်ချင်တယ်လို့လုပ်နေတာပဲလို့ပြောတဲ့သူတွေအိမ်တန်ရာရောက်မဲစင်းမှန်မှန်စစ်ပေးတာကိုတော့တချို့ကလူလူလားလားမရှိတာတွေကြားသိမြင်တွေ့နေရတာကလက်တွေပါဒါတွေကိုကျွန်တော်သုံးသပ်ကြည့်မိတာကတော့ပြည်သူတွေဟာ1990ရွေးကောက်ပွဲကြီးတုန်းကတက်တက်ကြွကြွမဲပီခဲ့ကြပါပဲသူတို့လူလာတဲ့အစိုးရဖြစ်မလာတဲ့အတွက်အတော်ကိုစိတ်ထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်ဒီနောက်ပိုင်း2008ဆန္ဒခံယူပွဲ2010ရွေးကောက်ပွဲတွေဆိုရင်လေအကြောက်တရားတွေနဲ့မဲပေးခဲ့ကြရတာပါ။ဘာစုဘာမှထူးခြားမလာပါဘူး။အဲဒီနောက်2012ဂျာပြတ်ရွေးကောက်ပွဲမှာ NLD ရွေးကောက်ပွဲဝင်ပြီးအရွေးခံတော့ပြည်သူတွေဟာ1990ရွေးကောက်ပွဲကသူတို့မဲပေးခဲ့ကြတဲ့သူတို့ချစ်တဲ့ပါတီသူတို့ချစ်တဲ့ဒေါန်ဆန်းစုကြည်ပါတီကိုပြန်ပြီးတက်ကြွစွာနဲ့မဲတွေပေးခဲ့ကြပါတယ်။ဒါကြောင့်လည်း NLD မဲအပြတ်တန်တဲ့နိုင်ငံပြန်တာပါ။ဒါပေမဲ့ NLD ရလွတ်တော်ထဲမှာဘာမှထိတိကျကျမလုံနိုင်ကြဘူးလို့ထင်မြင်ကြပါတယ်။NLD ရာလွှတ်တော်ထဲမှာလူနည်းစုအပြင်25ရာခိုင်နှုန်းဆိုတဲ့စစ်တပ်ကယူထားတာကိုပြည်သူတွေကအမြင်အားဖြင့်သိတော်လဲဘာမှမပြောင်းလဲဘူးဘာမှမလုံနိုင်ဘူးလို့ပဲမြင်ကြပါတယ်တကယ်တော့ NLD ဟာပြောင်းလဲမှုတွေအတွက်အစွမ်းကုန်ကြိုးစားပေမဲ့အာဏာရှင်စနစ်ကိုကျော်လွှားလို့မရဖြစ်နေပါတယ်ဒါကြောင့်ပြည်သူတွေဟာဒီဒီချင်းရွေးကောက်ပွဲကိုတော့အတော်ကိုစိတ်ကုန်နေကြပါတယ်
ဒါကတော့နိုဘယ်မှာကျင်းပမဲ့ရွေးကောက်ပွဲအကျိုးအခြေအနေနဲ့ပတ်သက်ပြီးတော့ဒီသောရရှင်သူ့ရဲ့တွေးရှိချက်ကိုလွတ်လွတ်လပ်လပ်ရေးလာတာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာသောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေလော့ကမှာထိတ်ဆုံးရောက်နေတဲ့အနောက်တိုင်းဒေလီတစ်ပုဒ်နဲ့ဖြော်ပြပေးကြပါတယ်နော်။ American rapper Fetty Wap တီဆိုထားတဲ့ Trap Queen ဆိုတဲ့သချင်းက Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းထဲမှာနံပါတ်6ရောက်နေတဲ့သချင်းလေးမလို့ဒီတစ်ပတ်ဒီသချင်းလေးနဲ့ဖြော်ပြပေးဖို့ရွေးချယ်ထားပါတယ်ရှင်။2014 April လယ်မှာဒီသင်းထွက်ခဲ့တာဖြစ်ပြီးတော့တီဆိုတဲ့ Fetty Wap အတွက် Billboard Hot 100တေးသင်းစီးရင်ကိုပထမအဦးဆုံးဝင်တဲ့သင်းလည်းဖြစ်ပါနေ UK နိုင်ငံမှာလည်းဒီသင်းကအကောင်းဆုံးတေးတရာစီးရင်တဲ့ကိုဝင်ပါတယ်2015 MTV Movie Award ဆုချီးပွဲမှာသူပထမအဦးဆုံးအကြိမ်ဖြစ်တဲ့ဒီသင်းနဲ့ဖျော်ဖြေခွင့်ရခဲ့တာဖြစ်ပါတယ်အမြင့်ဆုံးဖြစ်နေဆိုရင်တော့ဒီသင်းက Billboard Hot အဖြစ်ဆုံးတေးနံပါတ်100စီးမှာနံပါတ်1ချိတ်ဖူးပါတယ်ရှင်ဒီတော့ဒီ Fetty Wap တီဆိုထားတဲ့ Trap Queen ဆိုတဲ့သချင်းလေးကိုဒီတစ်ပတ်အားဆင်ကြည့်ရအောင်ပါနော်။နှစ်ထိုက်ခံစားနိုင်ပါစေရှင
်。 I'm like hey what's up hello since you're pretty soon as you came in the door I just wanna chill got a sack for us to roll married to the money introduced her to my stove showed her how to whip and now she remixing for low she my trap queen let her hit the bando we be counting up watch how far them bands go we just set a goal talking matching lambos a 56 a gram 500 grams though man I swear I love her how she worked the damn pole hit the strip club we be letting baby, baby, I just left them all, I'm getting fly with my baby.
So we know it's Benz, I just might snatch a Ferrari. And buy my BLM, I just might snatch a Renata. Let's drop a couple on the ring. She ain't wanting for nothing because I got her. Everything is big, so up in the band, though. Remind me where I can't go. When me boys got the stand, though. Count up my little bands, though. Boy, how fucking your bands go? Fetty, rub them, I'm in 50,000 K. How I stand, though. If you check them on my pockets, I'm like. And I am.
ဒီဝက်ပြည်ဆိုထားတဲ့ track queen ဆိုတဲ့တခြင်းကိုနားဆင်ကြရတာပါ။တော်ရရှင်နေအချင်းချင်းပေးပို့လာတဲ့မြစ်တာတိလက်ဆောင်ဖြစ်နေတော့နောက်ပိုင်းမှာမြန်မာတခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးတော့ဖို့ရှိပါတယ်။အခုတော့တော်ရရှင်နေရဲ့ရင်းဖွင့်စာတွေကိုပြောပြပေးခြင်းပါတယ်။ပထမဦးဆုံးတယ်လီဖုန်းဆက်သွယ်ရေးမှာအခက်အခဲဖြစ်ရပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ရဲ့စာကိုပြောပြပါမယ်။မြန်မာနိုင်ငံမှာခုနှစ်ပိုင်းနေအတွင်းမှာတယ်လီဖုန်းဆက်သွယ်ရေးအများကြီးတိုးတက်ပြောင်းလဲလာပြီးတော့လက်ခံဖုန်းတွေလည်းကြဲကြဲပြင်းပြင်းကိုင်းနိုင်လာကြတာအလုံးအသိပါနော်အဲ့မှာတယ်လီဖုန်းတွေကလည်းအင်တာနက်သုံးလို့ရပြီးတော့မြန်မာတွေကမ္ဘာနဲ့အဆက်အသွယ်ပိုရှိလာတယ်လို့ပြောရပါမယ်။ခုလိုမျိုး VOA အပါအဝင်သတင်းဌာနတွေနိုင်ငံတကာသတင်းဌာနတွေကတခြားဗဟုသုတရရှိစရာတွေကိုဒီတယ်လီဖုန်းအင်တာနက်ကတဆင့်ကြည့်ရှုလို့ရနေတဲ့အချိန်မှာအဲ့လိုမျိုးတယ်လီဖုန်းအင်တာနက်သုံးနိုင်တဲ့အခွင့်အရေးကိုစောင့်မျှော်နေစေဖြစ်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုလည်းဖော်ပြပေးကြပါတယ်ရှင်။နိုင်ဝင်းဆိုတဲ့သောရရှင်က
ကျွန်တော်တို့ချိန်ကြောင်းမှာဖုန်းတာဝါတိုင်းဆောက်တာသုံးနှစ်ပြည့်တော်မယ်ခုချိန်ထိမြန်မာ SIM card နဲ့အင်တာနက်မသုံးရသေးဘူးမြို့မှာသူများတွေအင်တာနက်သုံးနေကြတာကိုမြင်ရင်အားကြတယ်ချိန်ကြောင်းဆိုတာရခိုင်ပြည်နယ်ရဲ့နယ်စပ်မြို့ဖြစ်တဲ့မောင်တော်နဲ့24မိုင်ဝေးပါတယ်2013ခုနှစ်မှာကျွန်တော်တို့ရွာမှာဖုန်းတာဝါတိုင်းတတိုင်းစတင်တည်ဆောက်ခဲ့ပါတယ်ရွာကလူတွေအားလုံးဝမ်းမြောက်ဝမ်းသာဖြစ်ကြပါတယ်အင်တာနက်သုံးရတော့မယ်ဟေးဆိုပြီးတော့တောင်းအဝေးကတငယ်ချင်းတွေကိုကြွေးကြော်ခဲ့ပါသေးတယ်တော်ရတိုင်းဆောက်ပြီးတော့အင်တာနက်သုံးရတော့မယ်ဆိုပြီး SIM card တွေကြိုတင်ဝယ်ထားခဲ့ပါတယ်ဒါပေမဲ့တလာပြီးတလာသာကြာလာတယ်ဘာမှအကြောင်းမထူပါဘူးခုဆိုရင်တော်ရတိုင်းပြီးခဲ့တာနှစ်နှစ်တင်းတင်းပြည့်ခဲ့ပါပြီခုချိန်ထိမြန်မာ SIM card နဲ့အင်တာနက်မသုံးနိုင်သေးပါဘူးသူများနိုင်ငံကထုတ်တဲ့ SIM card နဲ့အင်တာနက်ကိုမမိသမိသုံးနေရပါတယ်ဗျာ
အင်တာနက်မသုံးနိုင်သေးလို့စိတ်ထဲကြားရပါတယ်ဆိုပြီးတော့သောရရှင်နိုင်ဝင်စာရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်တော့ဒီမှနဲ့ရက်ချင်ပါတယ်နော်ဒေးတောင်းလာတဲ့သောရရှင်တွေကိုမကြခင်အလှည့်ပေးမှာဖြစ်ပါတယ်ကျွန်တော်တို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေးလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်ရှင်။ထိုင်းနိုင်ငံရောက်မောင်ခိုင်လှိုင်းဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာရှိတဲ့မိသားစုတွေအတွက်ဆိုပြီးတော့တခြင်းလေးတစ်ပုဒ်တောင်းပါတယ်။သူကလေးပြူတီဆိုထားတဲ့အလင်းရောင်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာတာပါ။နောက်ပြီးဘင်္ဂလားဒေ့ရှ်ကသောရရှင်တူကတော့တေးတခြင်းတစ်ပုဒ်တောင်းပါတယ်ဆိုပြီးတော့နီနီခင်စော်ရဲ့အမျော်လင့်ချက်တစုံတရာတခြင်းလေးထုတ်လွှင့်ပေးဖို့တောင်းလာပါတယ်ရှင်။ဟုတ်ကဲ့ပါ။ဒီတခြင်းကတော့လွန်ခဲ့တဲ့နှစ်ပတ်လောက်ကပဲကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တာမလို့တခြားတခြင်းလေးတစ်ပုဒ်ပဲအစားထိုးထုတ်လွှင့်ပေးပါရစေနော်။ဒီသောရရှင်မောင်ခိုင်လိုင်းတောင်းဆိုထားတဲ့လေးပြူရဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်။လေးပြူတီဆိုထားတဲ့အလင်းရောင်ဆိုတဲ့တခြင်းကိုဒီတေးထောင်းတဲ့သောရရှင်တွေရောတေးချစ် VOE သောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။
Leo go young young at take tizzy mya le ace leo leo kadia make it though daya mya le ace leo
ိုထားတဲ့အလင်းရောင်ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသခြင်းတောင်းလွှာတွေကိုတင်းငရယ်နေညာပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွေ့ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမစင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ今晚比马比萨的时间我拿神开啊批巴的第一时间我哭了等您过来那样白马的讨论那边了变来讨论吃过了等您来你们的白马拿神也不是巴的哭了个巴走了出差三边的人家的时间我等下白马批巴的菲律宾那应该马尼拉没有了吗卢邦的当教书邦比孙巴阿嘎呢ကိုလတ်လှူရှာအကစားလှူကြတဲ့အကြီးဆုံးစွန်ပါပွဲအဖြစ်စံချိန်တင်သွားပါတယ်။တန့်ရှင်းလောင်စာအသုံးပြုထားတဲ့ fashion ပွဲတစ်ခုကိုတော့စပိန်နိုင်ငံကနေရောင်ခြည်ဆွမ်းအင်ထုတ်လုပ်တဲ့ဆက်ယုံဝင်းထဲမှာကျင်းပသွားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုသိရမှာဖြစ်ပါတယ်။မခင်ဖြူထွေးနဲ့အတူကိုအောင်တို့ကတင်ဆက်ထားပါတယ်ရှင်။
မော်ဒန်နဲ့စုံဦးတည်ထွင်သူလုပ်ငန်းရှင်ဂျက်စီကာမင်းအန်ဟာစပိန်နိုင်ငံဆီဗီလ်မြို့ကဂျမဆိုလာနေအောင်ကြီးသုံးလျက်စစ်စွမ်းအင်ထုတ်လုပ်တဲ့ဆက်ယုံဝင်းကြီးထဲမှာကမ္ဘာပထမဦးဆုံးနေအောင်ကြီးစွမ်းအင်သုံးဖက်ရှင်ရှိုးကိုကျင်းပခဲ့ပါတယ်။ဒီဖက်ရှင်ရှိုးကဆက်ယုံအလဲကောင်မီတာတရာလျှောက်လမ်းမှာမျှော်စင်ကြီးနဲ့အလင်းပြန်နေတဲ့ဆိုလာပြားတွေကိုနောက်ခံထားပြီးကျင်းပခဲ့တာပါ။ရတနာပစ္စည်းပန်တီးသူပယ်လိုမာဆန်ချက်စ်နဲ့ဖီလာဗီရာတို့ပစ္စည်းတွေပါပြသခဲ့ပြီးတော့ဒီပွဲကိုဂျေဆမ်မာဖက်ရှင်ရှိုးဂျေနွေရာဒီဖက်ရှင်ပြပွဲလို့အမည်ပေးထားတာပါအန်ဟာသူများနဲ့မတူတဲ့ဖက်ရှင်အဝတ်အစားတွေဖန်တီးပြသသူအဖြစ်ထင်ရှားပါတယ်ကမ္ဘာအထင်ကြီးနေရာတွေဖြစ်တဲ့ပါရီမှာရှိတဲ့ Eiffel မျှော်စင်နယူးယောက်က Hudson မြစ် Arizona ပြည်နယ်က Grand Canyon ကျောက်နဲ့ London က Tower Bridge တို့လိုနေရာတွေမှာဒီဇိုင်နာအမျိုးမျိုး brand စိတ်အမျိုးမျိုးအတွက်ဖက်ရှင်ပြပွဲတွေကိုစီစဉ်ဖန်တီးခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
ပြည်ထောင်တဲ့ဘက်ဇူလိုင်လ19ရက်နေ့ကဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကစင်ကြေပုံရပ်ကွက်တစ်ခုမှာလူတွေအများပြားပါဝင်တဲ့ဇွန်ဘာအကလေးချင်ငံကျင်းပနိုင်ခဲ့ပြီးကမ္ဘာအကြီးဆုံးဇွန်ဘာလေးချင်ငံပွဲအဖြစ်နဲ့ဂင်းနစ်မှတ်တမ်းမှာဆန့်ကျင်တင်ခဲ့ပါတယ်။အယူရိုပလေးချင်ငံနဲ့ကားကွက်တွေပါဝင်တဲ့ဇွန်ဘာအကကိုကိုလံဘီယာကကြေတဲ့တူက1990ပြည့်နှစ်တွေမှာစတင်ဖန်တီးခဲ့တာပါ။မန္တလေးရွှေရက်ကွက်ကလမ်းတွေပေါ်မှာအဝါရောင်တီရှပ်တွေဝတ်ဆင်ထားတဲ့လူပေါင်း 12,995 ယောက်ဟာမိနစ်30ကြာမြူးကြွားတဲ့တေဂီတာတွေနဲ့အကခွန်ခဲ့ကြတာပါအကနီးပြဒါဇင်ပေါင်းများစွာကလည်းပါဝင်သူတွေကိုတက်တက်ကြွကြွကနေစေဖို့အတွက်ရှေ့ကနေနီးပြပေးခဲ့ပါတယ်အခုလိုကပြတဲ့အချိန်မိနစ်30အတွင်းမှာပါဝင်တဲ့သူတွေအားလုံးကကရဲလားဆိုတာကိုဂင်းနစ်ကမ္ဘာစံချိန်စာအုပ်ရဲ့တာဝန်ရှိသူတွေကလည်းစောင့်ကြည့်ခဲ့ပါတယ်အရင်စံချိန်မှာ 1,232 ယောက်သာပါဝင်ခဲ့ပြီးအခုက 12,995 ယောက်အထိပါဝင်လေ့ကျင့်ခဲ့လုပ်ခဲ့ကြတာကြောင့်စံချိန်သစ်တင်သွားပြီလို့ Guinness စံချိန်ဝင်မဝင်ဆုံးဖြတ်သူ Alan Pisley ကပြောပါရယ်လက်တလောအတွင်းမှာလည်းစီရပြီးအထူးကူးစိုက်ဖို့လိုအပ်နေတဲ့ကလေးတွေကိုကူညီတဲ့အစီအစဉ်ကိုဒေသခံအစိုးရကစတင်ခဲ့တာကြောင့်ကုလသမဂ္ဂရဲ့ပြည်သူဝန်ဆောင်မှုစုကိုရရှိတဲ့မျိုးလည်းဖြစ်ပါရယ်ပြခဲ့တဲ့၄နှစ်အတွင်းမှာစနေတနင်္ဂနွေပိတ်ရက်ပုံမှန်လေ့ကျင့်ခန်းလုပ်တဲ့အစီအစဉ်တွေအပါအဝင်ကျန်းမာရေးအစီအစဉ်တွေကိုစီစဉ်ပေးခဲ့ပြီးဖြစ်ပါတယ်။ပြခဲ့တဲ့မတ်လတုန်းကလည်းအမျိုးသမီးတွေရဲ့ကျန်းမာရေးအတွက်အခုလိုလူတွေအများကြီးပါဝင်တဲ့အကလေ့ကျင့်ခန်းတစ်ခုကိုပြုလုပ်ခဲ့ပါသေးတယ်ရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကလေးအယောက်20ကျော်ပါဝင်တဲ့၄ဘက်သွားပြိုင်ပွဲတစ်ခုကိုပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့တောက်ကြနေ့ကကျင်းပခဲ့ပါရယ်။န မင်းနဲ့တာကြားတဲ့အားကစားပင်ပွဲတွေမှာအနည်းကွေးဆုံးလို့ပြောရမယ့်ပွဲကိုနှစ်စဉ်ကျင်းပနေကြဖြစ်တဲ့နယူးယောက်မြို့အားကစားသုံးမျိုးပြိုင်ပွဲ triathlon ပွဲစတင်တဲ့အထိမ်းအမှတ်အဖြစ်ပြုလုပ်တာဖြစ်ပါတယ်ဘေးကနေအားပေးနေတဲ့မိဘတွေရဲ့လက်ခုပ်တီးအော်ဟစ်အားပေးမှုတွေအောက်မှာပါဝင်ရှင်ပြိုင်တဲ့ကလေးတွေအနေနဲ့12ပေလောက်ရှိတဲ့အခင်းပေါ်မှာလေးဘက်သွားရတာဖြစ်ပါတယ်နယူးယောက်မြို့ကအသက်17လအရွယ် Scarlett Clay အနိုင်ရရှိသွားပြီးတော့အဖေဖြစ်သူကတော့အမေနဲ့တကြားလုံးစီကိုရောက်အောင်အမြန်သွားခဲ့တဲ့အတွက်အနိုင်ရခဲ့တာလို့ပြောပါတယ်နယူးယောက် Triathlon ကိုလည်း July 19ရက်နေ့ကကျင်းပခဲ့ကြပြီးအားကစားသမား4000လောက်ပါဝင်ရှင်ပြိုင်ခဲ့ကြပါတယ်ပါဝင်သူတွေအနေနဲ့တိတက်သမား5ကီလို Hudson မြစ်ထဲကိုရေကူးဖြတ်40ကီလိုမီတာလောက် Henry Hudson အဝေးပြေးလမ်းပေါ်မှာစပိန်နင်းပြီး Central Park ပန်းချံထဲမှာ10ကီလိုမီတာပြေးကြရတာဖြစ်ပါတယ်ခင်ဗျာ
ကဘာတလာထူချဆံပြတဲ့တင်အစီအစဉ်ကိုနားဆင်ခဲ့ရပါ VOA ကနေအခုတန်ထုတ်လွှင့်နေတဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:17အထိအစအဆုံးပြန်လည်နားဆင်နိုင်ရပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့တင်းကုနေနေညာဘက်အစီအစဉ်အဆုံးသက်ခင်မှာတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်ကကြေညာပေးပါအောင်ရှင်
။ကညာနိုင်ငံအခက်အခဲတွေရင်ဆိုင်နေရတဲ့ကြားပဲဒီအချိန်လေးကနေကြော်လွန်အောင်ကြိုးပမ်းနေတဲ့လမ်းစုံအနေထားမှာရောက်နေပြီလို့သမရဘရိတ်ဘောမားကပြောပါရတယ်။1963ခုနှစ်ဗြိတိရှ်ကိုလိုနီအဖြစ်ကနေလွတ်မြောက်ခဲ့ပြီးတဲ့နောက်တပ်ပါတီစနစ်ကိုဖျက်သိမ်းနိုင်ခဲ့တာ2009ခုနှစ်အတွင်းတိုင်းရင်းသားနဲ့လူမျိုးစုအရေးလာပေါင်းတော်ကြဖြစ်ပွားခဲ့တဲ့ပြည်ပခါတွေကိုပြည်လည်မှုရရှိအောင်ကန့်တွင်နိုင်ခဲ့တဲ့ကညာနိုင်ငံရဲ့တိုးတက်မှုအပေါ်သမ္မတဥဘာမာကကြီးကြီးပြောဆိုခဲ့ပါတယ်။အတိတ်ကဖြစ်ခဲ့တဲ့အမုန်းတရားတွေပေါ်အခြေခံစုပ်ကိုင်မထားဘဲပိုးပြီးတော့လှပတဲ့သမိုင်းကိုကညာလူလူဟာရွေးချယ်ခဲ့တယ်လို့လည်းသမ္မတကပြောပါတယ်။နဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းကဒမာတူရီမြို့မှာအမျိုးသမီးအသေးခံဘုံခွဲသမားရဲ့လက်ချက်ကြောင့်လူ15ဦးထက်မနည်းသေဆုံးသွားပြီး50လောက်ဒဏ်ရာရသွားပါတယ်။ယိုဘီပြည်နယ်မြို့တော်ကလူစီကားရဈေးဝင်ဝါးမှာဒီကနေ့ဘုံခွဲတိုက်ခိုက်ခဲ့တာပါအခုလာစောပိုင်းတုန်းကလည်းအဲ့ဒီမြို့မှာမွတ်စလင်တွေရဲ့ရမဒန်ဥပုပ်ကာလပြီးဆုံးခြင်းအထိမ်းအမှတ်ပွဲတော်ကျင်းပဖို့ပြင်ဆင်နေသူတွေကိုအမျိုးသမီးအသေးခံဘုံခွဲသမားတဦးကပြစ်မှတ်ထားတိုက်ခိုက်တာကြောင့်လူ9ဦးသေဆုံးသွားပါတယ်တရုတ်နဲ့အီဂျစ်တန်တမန်တွေနေထိုင်တဲ့ဆိုမာလီမြို့တော်ကဟိုတယ်တစ်ခုကိုကားဘုံခွဲတိုက်ခိုက်ခဲ့တာကြောင့်လူ13ဦးထက်မနည်းသေဆုံးသွားပါတယ်မိုဂါဒီရှူးနိုင်ငံတကာလေးစိတ်နားကဟိုတယ်အယ်ဇီရာကိုသူတို့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆိုမာလီအကြမ်းဖက်စစ်သွေးကြောအယ်ရှာဘက်အဖွဲ့ကပြောပါရယ်ဒီဟိုတယ်မှာလွှတ်တော်အမတ်တွေတင်းတောက်တဲ့တန်တမန်တွေတဲခိုလေးရှိပါတယ်ခင်ဗျာ
ဒရင်ချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့အယ်ဇန်တိုဖြစ်ပါတယ်ကျမနောင်လဖိုင်ပါ VA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်သောရရှင်များနေ့ကမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.